กัตมาเนี่ยคุณยายไม่รอกงตวารีเป็นอลุลุเสียต้องแยกฉันเลยดิตะเกรันลีลีเนเนอลุลุผู้ก็รอ2ยะตาจันดอดิ10ยะเหมี่ยวแค่นี่มันเนี่ย9นาทีคว่ำหลอกมาสกาပြောขึ้นยามเองซ่าพี่สกาเหมี่ยวจ่าดาเนี่ยเตียะโกเตชาอ้าทุโลไม่ย่าดอกบุสกาเหมี่ยวจินเนี่ยเตียะไข่จิ้งโกอดุด้วยท้าโลไม่ย่าบุดี10ยะเหมี่ยวแค่นี้หาเลยอเยจี้บาเดไอ้ดีนี่มาเตียะปัวเหมี่ยวนี่นอกตะนิ้วตินไปเมดาหาคว้ยใส่ท้าได้อนาบอมาซี้อุบไปดโลเวไอ้ดีนี่หาโกยะลုံลုံมิมิเยอตวินเปสุตาเนชัยสวาชุมาเลลาแกพีอติญเปสุเปลี่ยนแลอายุปิ่มแม่นี่ผิดเดกินปะโลกะเนี่ยยุติเยเปลี่ยนแลด้วยส่งบากะอไถตะลันผิดตวานายเดดาจ่องดีตะเยมาดีเตียธรรมปวงจินมาโกเนี่ยอตูเตียถ่ายแก่ดอตุมยาเนี่ยสกาเปียวจินဖြင့်กินปะโลกะตุกูตันจิ้งโกตัตตาช้อมวยสิงห์ดาจองอิมตันอเยจี้เดนี่ဖြစ်ပါတယ်เลเลแน่แน่อลุลุโพก็တော့2ยะตาจันတော့တယ်ဒီ2ยะကိုကောင်းစွာသုံးချပါတရားဘာဝနာကိုအစမပြတ်အားထုတ်ပါနားတဲ့အချိန်တွေမှာလဲအစာစားခြင်းရေချိုးခြင်းဘာပဲလုပ်နေနေတရားကိုဆက်လက်မှတ်နေရမယ်အဲ့တော့တရားအားထုတ်တယ်ဆိုတာဘာလဲအာတာပိစံပဇာနုစတိမာဖြစ်သည်တဲ့ပညာကိုသုံး၍စိတ်အားထက်သန်စွာဖြက်လက်စွာအမြဲတည်းပြုနေရမည်တဲ့စံပဇာနုစတိမာပမာဒနဲ့ပြောရရင်တော့တတိတံပစင်းနဲ့ဒါဟာဗုဒ္ဓရဲ့အလွန်အရေးကြီးသောစကားလုံးများဖြစ်ပါတယ်သင်ဘာပဲလုပ်နေလုပ်နေတတိပြုနေသည်တဲ့လမ်းလျှောက်နေလဲတတိပြုနေသည်အစာစားနေလဲတတိပြုနေသည်ရုပ်ခန္ဓာကဘာပဲလုပ်နေလုပ်နေကောင်းမွန်စွာတတိပြုနေသည်တစ်ချိန်တည်းမှာပညာကလည်းအမြဲရှိနေသည်စံပဇာနုအာတာပိစံပဇာနုစတိမာစတိမာဆိုတာကတတိအမြဲရှိနေသူတဲ့စံပဇာနုဆိုတာကပညာအမြဲရှိနေသူတဲ့အဲရုပ်နာအချင်းအရာတစ်ခုလုံးကိုအမြဲနားလည်နေသူတဲ့ဒါအလွန်ရေးကြီးပါသည်လမ်းလျှောက်နေရင်လမ်းလျှောက်နေတာကိုသိယုံနဲ့မပြေးဘူးကိုယ်ခန္ဓာလှုပ်ရှားနေတာကိုသိနေတဲ့တစ်ချိန်တည်းမှာကိုယ်ပေါ်မှာရှိနေတဲ့တနေရာရာမှာဖြစ်ပေါ်နေတဲ့ခံစားမှုဝေဒနာကိုပါသိရှိနေရမယ်တစ်ချိန်မှာဘာပဲလုပ်နေလုပ်နေတစ်ခုလုံးမှာရှိတဲ့ခံစားမှုဝေဒနာတွေအားလုံးကိုသိနေတဲ့အဆင့်သို့ရောက်လာမယ်အခုအဆင့်မှာတော့လှုပ်ရှားနေတဲ့ခန္ဓာကိုယ်အစိတ်အပိုင်းပေါ်မှာရှိနေတဲ့ခံစားမှုဝေဒနာများကိုသိရှိဖို့လိုမယ်လမ်းလျှောက်နေရင်လမ်းလျှောက်နေတာကိုသိတဲ့အပြင်ခြေထောက်တွေပေါ်မှာခံစားမှုဝေဒနာများကိုခံစားသိရှိရမယ်။ထမင်းစားတဲ့အခါမှာလဲရှား၊သဖုံး၊အာခေါင်းစသည်ဖြင့်တို့မှာဝေဒနာများကိုသိရှိခံစားရမယ်။ဒါဟာအာတာပိစံပဇာနုစတိမာဖြစ်တယ်။တခုနားလည်ရမှာကလမ်းလျှောက်တဲ့အခါမှာငကိုယ်သားမှအတိုင်းသာလျှောက်ပါ။လမ်းကိုဖြည်းဖြည်းလေးလျှောက်နေစေရမလိုဘူး။ဗုဒ္ဓကယထာဘူတတဘာဝအလျောက်ဖြစ်ပေါ်ခြင်းကိုသာမှတ်ရမယ်လို့ဟောပြောခဲ့တယ်။ကိုယ့်ရဲ့လှုပ်ရှားမှုများကိုတမင်ဆက်ဆက်နှေးကွေးအောင်လုပ်ဖို့မလိုဘူး။ငကိုယ်တဘာဝအတိုင်းလမ်းလျှောက်ခြင်း၊ငကိုယ်တဘာဝအတိုင်းအစားစားခြင်းတို့ကိုသိရှိရမယ်။ခန္ဓာကိုယ်လှုပ်ရှားတာကိုသိယုံဖြင့်စတိမာမဖြစ်ဘူး။စံပဇာနုဘာဖြစ်ရမယ်။ဒါကြောင့်အာတာပိစံပဇာနုစတိမာတဲ့။ယုတ်နာအချင်းအရာတစ်ခုလုံးကိုသိမှတတိဟာပြည့်စုံတယ် ယုံနာအချင်းအရာတစ်ခုလုံးကိုတိဖို့ဟာလေခံစားမှုဝေဒနာများအစ်နိုင်သိရမယ်ဒီဝေဒနာတွေဟာယုတ်ခန္ဓာအချင်းအရာများကိုပေါ်လွင်စေသည်သာမကနံခန္ဓာအချင်းအရာများကိုပါညီတူညီမျှပေါ်လွင်စေသည်ဘာဖြစ်လို့လဲဆိုတော့ဒီဝေဒနာများကိုယုတ်ခန္ဓာကခံစားရတာမဟုတ်ဘူးနံခန္ဓာမှာ ၄ပိုင်းရှိတဲ့အနက်ကဝေဒနာစိတ်အပိုင်းကခံစားရတာဖြစ်တယ်။ယုံနဲ့နာထိတွေ့တဲ့အခါမှာဝေဒနာအမြဲဖြစ်ပေါ်တယ်။ဖတ်တာဖြစ်စရာဝေဒနာတဲ့။တခြားသောထိတွေ့မှုများဖြစ်တဲ့အမြင်နဲ့မျက်လုံးနဲ့ထိတွေ့ခြင်း၊အကြားနဲ့နားနဲ့ထိတွေ့ခြင်း၊အနက်နဲ့နှာခေါင်းနဲ့ထိတွေ့ခြင်း၊အရသာနဲ့ရှာနဲ့ထိတွေ့ခြင်း ဒါတွေဟာအဆက်မပြတ်ဖြစ်မနေဘူး။တခါတလေလဲအဆက်မပြတ်ပေါ်လေ။ကြားထဲမှာဒါတွေနဲ့မထိတွေ့တဲ့အချိန်တွေလည်းရှိတယ်။ဒါပေမဲ့ယုတ်ကနာနဲ့လာထိတွေ့တာတော့လကောင်း၊နာကယုတ်နဲ့လာထိတွေ့တာတော့လကောင်း။ဒါကတော့အသက်ရှင်နေတဲ့၍အဆက်မပြတ်ဖြစ်နေသည်။နာမရူပံ၊နာမရူပံ၊ယုတ်နဲ့နာစီးဆင်းမှု၊ယုတ်နဲ့နာစီးဆင်းမှုတဲ့။ ဒါကြောင့်ယုံနဲ့နံထိတွေ့မှုနဲ့သက်ဆိုင်သောဝေဒနာများကလည်းအဆက်မပြတ်ဖြစ်ပေါ်နေသည်။ပြဿနာတစ်ခုရဲ့ဇင်းမြစ်အကြောင်းရင်းကိုအမြဲသိရှိအောင်ကိုယ့်ကိုယ်ကိုသင်ပေးနေတဲ့အချိန်မှာဒီယုံနဲ့နံနဲ့အဆက်မပြတ်ထိတွေ့နေတာကိုသိအောင်လုပ်ရမယ်။ယုံနဲ့နံထိတွေ့တဲ့အခါတိုင်းမှာခန္ဓာကိုယ်ပေါ်မှာဝေဒနာတစ်ခုခုပေါ်ပေါက်လာတယ်။ ကိုယ်ကဒီဝေဒနာကိုအမြဲတည်နေလို့ရှိရင်ယုံနံအချင်းအရာတစ်ခုလုံးကိုတည်နေတာဖြစ်တယ်။ကိုယ်ကဒီဝေဒနာတွေကိုဖြင်းများဖြင့်ရှုနေတာဖြစ်တယ်။ဘယ်လိုဝေဒနာမျိုးပဲဖြစ်ဖြစ်ပေါ်ပေါက်လာသည်ပျောက်ပြက်သွားသည်။သိတာထင်ရှားသောဝေဒနာတွေလည်းအနည်းနဲ့အမြန်ပျောက်ပြက်သွားတာပဲ။အနုစိတ်ဝေဒနာတွေကတော့ပေါ်လာတာနဲ့ချက်ချင်းပျောက်ပြက်သွားတယ်။ ဒီအချင်းအရာတစ်ခုလုံးဟာပြောင်းလဲနေသောအချင်းအရာဖြစ်သည်။အချင်းအရာတစ်ခုလုံးကိုသိရှိလာသည်။စံပဉ္စဉ္ဉံစံပူနာတဲ့အချင်းအရာတစ်ခုလုံးကိုပညာဖြင့်သိသည်။ဒီပညာကလည်းဘာဝနာမာယပညာဖြစ်သည်။အနိစ္စသဘောတရားကိုသိရှိနားလည်သည်။ အဲ့တော့ဒီနားတဲ့အချိန်တွေမှာလဲဘာပဲလုပ်နေလုပ်နေကိုခန္ဓာလှုပ်ရှားနေတာကိုရင်သိတာမဟုတ်ပဲထို့လှုပ်ရှားနေသောခန္ဓာကိုအစိတ်အပိုင်းမှာရှိနေသောဝေဒနာများကိုပါခံစားသိရှိနေရမည်။အချိန်တည်းမှာအနိစ္စသဘောတရားကိုနားလည်ရမယ်။ဒါမှအစမပြတ်တရားအားထုတ်နေတာဖြစ်တယ်။အကယ်၍တတိပြုခြင်းတစ်ခုတည်းကိုသာဖြစ်ပေါ်စေပြီးစံပဉ္စဉ္ဉံကိုမေ့နေလို့ရှိရင် သင်ဟာစံပဉ္စဉ္ဉံကိုမေ့နေလို့ရှိရင်ဥပမာတစ်ခုကစကတ်မှာကျိုးတန်းလျှောက်တဲ့လူတစ်ယောက်လိုပဲတတိအပြည့်အဝနဲ့ရှောက်နေသေးမယ်လို့အရဟဖြစ်မလာနိုင်ဘူး။အကျွတ်တရားမရနိုင်ဘူး။ဒီလူဟာစံပဉ္စဉ္ဉံလိုနေတဲ့အတွက်ကြောင့်ဖြစ်တယ်။သူဟာသူ့ခန္ဓာပေါ်မှာဖြစ်ပေါ်နေတဲ့ဝေဒနာတွေကိုမသိဘူး။ဒီဝေဒနာတွေဟာ ပြောင်းလဲနေသောယုံနံအချင်းအရာဖြစ်သည်ဆိုတာကိုသူမသိဘူး။အဲ့ဒီအစိတ်အပိုင်းလိုနေတဲ့၍ဒီအစိတ်အပိုင်းဟာအမှောင်ထဲမှာရှိနေတဲ့၍ဘယ်လောက်ပဲသတိကောင်းနေပါစေအချစ်တရားမရနိုင်ဘူး။ဒါကြောင့်ဝေဒနာတွေကိုမေ့နေပြီးသတိနဲ့သာအလုပ်လုပ်တဲ့ထောင်ချောက်ထဲမှာမေ့မနေပါစေနဲ့။နောက်အရေးကြီးတာတစ်ခုသိရမှာက ဝိပဿနာအားထုတ်နေတဲ့အခါမှာစိတ်ရဲ့အလေးအကျင့်ဟောင်းအရဒီစိတ်ဟာအမြဲတကားပြောနေခြင်းတယ်။ဝေဒနာတစ်ခုပေါ်ပေါက်လာလို့ရှိရင်ဥပမာရားတဲ့ဝေဒနာဆိုရင်စိတ်ထဲမှာလိုက်ပြီးရားတယ်ရားတယ်ဆိုပြီးယွနေတယ်။နာတာဆိုရင်လည်းနာတယ်နာတယ်ဆိုပြီးယွနေတယ်။ထို့အတူပဲလမ်းလျှောက်နေရင်လည်းလျှောက်တယ်လျှောက်တယ်စားရင်လည်းစားတယ်စားတယ်။ ဒါကဘာဖြစ်လို့လဲဆိုရင်စိတ်ရဲ့အလေးအကျင့်ကိုကစကားများတတ်တဲ့အတွက်ကြောင့်ဖြစ်တယ်။ တခုကောင်းတာကတော့အနည်းဆုံးတခြားအတွေးတွေစိတ်ထဲမဝင်ပဲကိုယ်ပါလုပ်နေတယ်ဆိုတာကိုပဲရွတ်နေတယ်ဆိုတော့ကောင်းပါတယ်အကယ်၍စိတ်ကမတည်မငြိမ်ဖြစ်နေလို့တခုခုရွတ်နေမှရမယ်ဆိုရင်အနစ်္စာအနစ်္စာလို့ပညာဖြင့်မှတ်နေပါစัมปชัญญะဟာအင်မတန်အရေးကြီးပါတယ်သူကသာလျှင်ကိုယ့်ကိုအကျွတ်တရားရစေမှာဖြစ်တယ်နောက်အချက်တစ်ခုကဝိပဿနာအားထုတ်သူများတတိပဋ္ဌာနာအားထုတ်သူများနားမလည်ဖြစ်တတ်တာကဝေဒနာဆိုတဲ့စကားလုံးကဘာကိုဆိုလိုတယ်ဆိုတာဖြစ်တယ်ဝေဒနာကတော့စိတ်နဲ့လည်းပတ်သက်နေတယ်ပြောခဲ့ပြီးသလိုပဲခန္ဓာ၅ပါးမှာရုပ်ခန္ဓာက1ပါးနာမ်ခန္ဓာက4ပါးနာမ်ခန္ဓာမှာအပိုင်းကြီး၄ပိုင်းရှိတဲ့အထဲမှာတစ်ခုကဝေဒနာခန္ဓာခံစားမှုဝေဒနာဖြစ်သည်ဒါပေမဲ့ဝေဒနာကိုရှုတဲ့အခါမှာဝေဒနာနုပတနာအားထုတ်တဲ့အခါမှာဘုရားသခင်ရှင်ကသေချာရှင်းပြခဲ့တာကရုပ်ခန္ဓာပေါ်မှာရှိတဲ့ဝေဒနာများကိုရှုမှတ်ရမယ်တဲ့ရုပ်ခန္ဓာပေါ်မှာရှိတဲ့ဝေဒနာတွေကိုစိတ်ကခံစားရမှာဖြစ်တယ်စိတ်ရဲ့ခံစားမှုဝေဒနာအပိုင်းဖြင့်ခံစားရတာဖြစ်တယ်ဝိညာဏကအာယုံကိုသိလိုက်တဲ့သိမှုပညာကဘာအာယုံဖြစ်တယ်ဆိုတာကိုမှတ်မိပြီးတန်ဖိုးဖြတ်ပေးလိုက်တဲ့အပိုင်းခံစားမှုဝေဒနာအပိုင်းဖြစ်တဲ့ဝေဒနာခန္ဓာကတော့ဒီကိုယ်ပေါ်မှာရှိတဲ့ဝေဒနာတွေကိုခံစားရတာဖြစ်တယ်ဘုရားကဒါကိုထပ်ခါတလဲလဲအကျဉ်းပေါင်းများစွာရှင်းပြခဲ့တယ်။ကောင်းကင်မှာလေအမျိုးမျိုးတိုက်သလိုပဲ။မြောက်လေတောင်းလေအရှိလေအနောက်လေအချိန်ပြင်းစွာတိုက်တော်လေအချိန်နှဲသောအားနှဲသောလေနှွေးသောလေအေးသောလေထို့အတူပဲခန္ဓာကိုယ်ပေါ်မှာလဲဝေဒနာအမျိုးမျိုးပေါ်သည်။ဒါကြောင့်ရုပ်ခန္ဓာဤဝေဒနာများဖြစ်သည်။တရက်တစ်ခုတို့ရရှိမျက်နာမှလူအမျိုးမျိုးလာရောက်ကြတယ်။တရက်နှစ်ရက်ထဲနေပြီးထွက်သွားကြသလိုပဲခန္ဓာကိုယ်ပေါ်မှာဝေဒနာအမျိုးမျိုးပေါ်လာသည်ပျောက်ပြတ်သွားကြသည်။ဒါကြောင့်နာမ်ခန္ဓာရဲ့ဝေဒနာခန္ဓာအစိတ်အပိုင်းကခံစားရတာတော့ဟုတ်တယ်။ဒါပေမဲ့ရုပ်ခန္ဓာအပေါ်မှာရှိတဲ့ဝေဒနာတွေကိုခံစားရတာဖြစ်တယ်။ဒီရုပ်ခန္ဓာပေါ်မှာရှိတဲ့ဝေဒနာတွေဟာအင်မတန်အရေးကြီးတယ်လို့မြတ်စွာဘုရားကဟောကြားခဲ့တယ်။စัมปชัญญะဆိုတဲ့စကားလုံးကိုသုံးတဲ့အခါမှာလဲဗုဒ္ဓကစံပူနာအဖြစ်အပျက်အချင်းအရာတစ်ခုလုံးကိုဆိုလိုတာဖြစ်တယ်တဲ့။ကိုယ်ခန္ဓာလှုပ်ရှားမှုတစ်ခုခုကိုသာတတိပြုနေတယ်စိတ်ထဲမှာပေါ်ပေါက်လာသောအသွေးတစ်ခုခုကိုသာသတိပြုနေပါကမပြည့်စုံပါဘူး။ရုပ်နဲ့နာမ်နှစ်ခုလုံးကိုသိချစွာသိရမယ်။ကိုယ်ပေါ်မှာရှိနေတဲ့ဝေဒနာကိုရှုမှရုပ်နာမ်နှစ်မျိုးလုံးကိုတစ်ချိန်တည်းမှာပြည့်စုံစွာသိနေတာဖြစ်တယ်။ဝိပဿနာအားထုတ်တယ်ဆိုတာကမိမိကိုယ်ကိုစူးစမ်းတာဖြစ်တယ်။မိမိကိုယ်ထဲမှာရှိတဲ့အမှန်တရားကိုရှာဖွေစူးစမ်းတာဖြစ်တယ်။ကိုယ်ကိုယ်ကိုဒီလိုလေ့လာတဲ့အခါမှာရုပ်နယ်ပယ်ရောနာမ်နယ်ပယ်ပါဒီနယ်ပယ်နှစ်ခုလုံးကိုသိရမယ်။ငါလို့ခေါ်နေတဲ့ဒီခန္ဓာ၅ပါးဟာရုပ်နဲ့နာမ်ပေါင်းစပ်ထားခြင်းဖြစ်တယ်။ကာယ ानु ပတနာကိုယ်ခန္ဓာထဲမှာရှိနေတဲ့အဖြစ်မှန်ကိုရှုမှတ်တဲ့အခါမှာဥပမာခေါင်းကိုရှုမှတ်မယ်ဆိုလို့ရှိရင်ထိုင်းပြီးမျက်လုံးမိပြီးဒါဟာတော့ငါခေါင်းလို့ပြောနေုံနဲ့မပြီးဘူးဒီခေါင်းရဲ့ပုံပန်းသဏ္ဍာန်ကိုစိတ်ထဲမှာမြင်ုံနဲ့လည်းမပြီးဘူးဒါဆိုရင်ကိုယ်တွေ့ခံစားနေတာမဟုတ်ဘူးကိုယ်ခန္ဓာအစိတ်ပိုင်းတစ်ခုခုကိုတကယ်ကိုယ်တွေ့ခံစားဖို့အတွက်ထိုအပိုင်းမှာဝေဒနာပေါ်ပေါက်ရမယ်အဲ့ဒီဝေဒနာကိုမှကိုယ်ကခံစားရမှာဖြစ်တယ်ကောင်းထဲမှာဖြစ်ပေါ်နေတဲ့ဝေဒနာအဆင့်မှာသိရှိရမယ်ဝေဒနာဟာကာယမှာရှိနေမှကာယ ानु ပတနာဖြစ်တယ်ဒါကြောင့်ကာယ ानु ပတနာဟာ ဝေဒနာနုပသနာနှင့်အတူတွဲနေသည်ထို့နည်းတူပဲစိတ်ကိုရှုတဲ့အခါမှလည်းစိတ်တနုပသနာအားထုတ်တဲ့အခါမှလည်းဒါဟာငါစိတ်လို့ပြောရုံနဲ့မပြီးဘူးစိတ်ပေါ်မှာတခုခုပေါ်ပေါက်လာမှသာစိတ်ထဲမှာတခုခုဖြစ်ပေါ်လာမှသာစိတ်ကိုတေချာသိမယ်စိတ်ထဲမှာအတွေးတခုခုစိတ်အာရုံတခုခုအတိတ်အကြောင်းသတိရတာတခုခုစိတ်ကူးရင်တာတခုခုစသည်ဖြင့်ဖြစ်ပေါ်လာမှဒါဟာဖြင့်ကနာမငြိမ်းတဲ့စိတ်ဒါဟာဖြင့်စကားများနေတဲ့စိတ်စသည်ဖြင့်ရှုနိုင်မယ်ဒါမှကနာမငြိမ်းမဖြစ်တော့ဘဲတည်ငြိမ်လာတဲ့စိတ်ကိုလည်းရှုနိုင်မယ်စကားမများတော့ဘဲတိတ်ဆိတ်လာတဲ့စိတ်ကိုလည်းရှုနိုင်မယ်ပြီးခဲ့တဲ့နှစ်ပေါင်း2500ဘုရားလက်ထက်တုန်းကစကားအရာဆိုလို့ရှိရင်စိတ်ထဲမှာဘာပဲဖြစ်ပေါ်လာလာဒါတွေကိုဓမ္မလို့ခေါ်တယ်ဓမ္မဆိုတဲ့စကားလုံးဟာအင်မတန်ကျယ်ပြန့်သောအဓိပ္ပာယ်ရှိတယ်အဲတော့ဓမ္မနုပသနာလို့ပြောရင်ဆိုလိုတာကစိတ်ပေါ်မှာတစ်ခုခုဖြစ်ပေါ်လာတိုင်းစိတ်ကိုသိသည်တဲ့စိတ်စိတ်ဓာတ်နဲ့စိတ်ပေါ်မှာဖြစ်ပေါ်လာသောဓမ္မဒီနှစ်ခုကိုပေါင်းစပ်မှစိတ်နှင့်ဆက်ဆိုင်သောအချင်းအရာတစ်ခုလုံးကိုရှင်းလင်းစွာသိရှိမယ်တဲ့။ရုပ်ပိုင်းနှင့်ဆက်ဆိုင်သောအချင်းအရာကိုသိဖို့လဲကာယနှင့်ဝေဒနာနှစ်ခုလုံးကိုအတူတူသိရမယ်။နောက်ဆက်လက်ဒီမြတ်စွာဘုရားကဘယ်လိုဟောကြားသလဲဆိုတော့စိတ်နှင့်ဓမ္မပေါင်းစပ်တဲ့အခါတိုင်းဆိုလိုတာကစိတ်ပေါ်မှာဘာပဲပေါ်ပေါက်လာလာခန္ဓာကိုယ်ပေါ်မှာလည်းဝေဒနာတစ်ခုခုပေါ်ပေါက်လာသည်တပ်ပေဓမ္မဝေဒနာသမောစရဏတဲ့စိတ်ပေါ်မှာဓမ္မပေါ်ပေါက်လာတိုင်းခန္ဓာကိုယ်ပေါ်မှာဝေဒနာပေါ်ပေါက်လာသည်တဲ့ဒါကြောင့်ဝိပဿနာအားထုတ်တဲ့နေရာမှာခန္ဓာကိုယ်ပေါ်မှာရှိတဲ့ဝေဒနာတွေဟာအရေးအကြီးဆုံးဖြစ်သည်ဒါကိုလွတ်လို့မဖြစ်ဘူးမတွေးလို့မဖြစ်ဘူးစိတ်ကိုပဲရှုမှတ်ခြင်းပါတယ်စိတ်တနုပတနာပဲအားထုတ်မယ်ဆိုရင်တောင်ကိုယ်ပေါ်မှာပေါ်ပေါက်လာတဲ့ဝေဒနာကိုခံစားရမယ်ဝေဒနာတွေကိုခံစားနေရမှသာလျှင်စံပဒဉဏ်ဖြစ်သည်အချင်းအရာတစ်ခုလုံးကိုပညာဖြင့်ကိုယ်တွေ့အစ်စ်မှသိရှိသည်နောက်တစ်ချိန်မှာမြတ်စွာဘုရားကဘယ်လိုဟောသေးလဲဆိုတော့ပညာအလိမ္မာနှင့်ပြည့်စုံသောတရားအထုတ်နေသူတို့သည်အာလုံးသောဝေဒနာဝေဒနာအမျိုးမျိုးဒုက္ခဝေဒနာသုခဝေဒနာဥပေက္ခဝေဒနာပြင်းပြသောဝေဒနာအာနေသောဝေဒနာကိုယ်ခန္ဓာအနှံ့အပြားတွင်ရှိသောဝေဒနာများအာလုံးကိုသိရှိသဘောပေါက်သည်တဲ့ကောင်းမွန်လေးနဲ့စွာအားထုတ်နေသောဘိက္ခုတူသည်စံပဒဉဏ်ကိုတစ်ခဏလေးမျှတောင်မလွတ်ဘူးတဲ့စံပဒဉဏ်ဟာအစမပြတ်ရှိနေသည်ထိုသူသည်ဝေဒနာအကြောင်းကိုအားလုံးသိသည်ဝေဒနာဘယ်လိုစတင်ပေါ်ပေါက်လာတယ်ပျောက်ပြတ်သွားတယ်ဆိုတာကိုသိတယ်မမြဲသောသဘောရှိတယ်ဒီဝေဒနာအပေါ်မှာတက်မက်မှုပေါ်ပေါက်လာခြင်းတော်၎င်းယုံရှာမုန်းတိမှုပေါ်ပေါက်လာခြင်းတော်၎င်းအင်မတန်ဒုက္ခဆင်းရဲခြင်းဖြစ်ရတယ်။ဤဝေဒနာတွေရဲ့သဘောတရားကိုနားမလည်ပါကဒုက္ခဆင်းရဲခြင်းများကိုပုံမူပွားများစေနိုင်သည်ဆိုတာကိုကိုယ်တွေ့အစ်စ်မှနားလည်လာသည်။ဒါကြောင့်ဒီဝေဒနာပေါ်မှာတုံ့ပြန်တတ်တဲ့အလေးအချင်းစိုးဒီဝေဒနာပေါ်မှာဆွဲလန်းမှုဖြစ်ပေါ်တတ်တဲ့အလေးအချင်းစိုးမိမိကိုယ်ကိုဒီဝေဒနာများနှင့်တတ်မှပြီးငါဟုထင်မြင်နေသောအလေးအကျင့်ဆိုးများမှကင်းလွတ်အောင်ကြိုးစားကြသည်တဖြည်းဖြည်းကင်းလွတ်လာသည်သင်္ခါရအစ်စ်များကိုထပ်မံပြုလုပ်ခြင်းမရှိတော့ဘူးဒါကြောင့်သင်္ခါရအဟောင်းများတက်လာသည်ပျောက်ပြတ်သွားသည်အပေါ်ယံတို့တက်လာသည်ပျောက်ပြတ်သွားသည်အပင်ငရဲတို့ကြာရောက်စေနိုင်သည့်သင်္ခါရများအားလုံးကုန်ခန်းသွားသောအခါယုံနေနံနေပဲအပြင်ဘက်ရှိအချင်းအရာတွေကိုတွေ့ရှိခံစားနိုင်တဲ့အဆင့်သို့ရောက်လာသည်ယုံနေနံနေပဲအလွန်သို့ရောက်တဲ့အဆင့်ဟာလဲ 有恁那乖乖大的一身皮带，有恁那那裤短的的月，啪嗒啊踢一堆个细泥皮，为了那结果看啥尼呀嘛呗，啪嗒皮是呀为了那的，有恁那那边老马西的那帮个面貌漂亮呢，有恁那那踢腿木没洗到不，家长。为了拿来么皮包了，艾迪一声妈，看他胳膊妈，为了拿龙王么洗掉的身皮带，你那帮个面貌漂亮哈，白露内的，虽然胡子干的身皮露没呀不，个个人都乌金锅里看啥呀嘛的些呢，送阿道就的乌路呗，是干皮表皮露没呀不，阿用敲板那边龙马洗的对。大爷敲八片嘞，身体也没呀不？大爷敲八阿片嘞，哪来南京没洗不？你那帮我这阿片身体也没呀？有恁那乖乖嘛，看啥呀你？都为了那求人嘞，那帮辛苦面貌漂皮马大脸，为了那那边的窟窿，为了那在外的窟窿我地皮皮没。白露皮包拉嘞，白露表皮抓嘞，地为了那宝马做了木皮包个，真看样面不包面子的。地为了那宝马五百卡票难的，真看样面不漂漂皮难的。地为了那个的青龙小马眼嘞，没跟人个晓得。地路呢为了那么许多的身都要拉的。一照片为了那些忙的伢子，刚抓的包包拿来都是。那半个面貌漂亮的呢，多打扮起来的。下来阿头人呢，那想到等下伢面，他妈漂漂亲看伢的。得拉刚、那刚、二哈，什么伢都要来的。第一就这样伢的皮，懒得小龙虎，为了那面多一小伢面。为了那个给娃拿来的，你老大身都要拉到，而还撇拉的，给你把阿老妈跟上拉的。做报告得到看，你那啥都看，这报告他上到，阿用敲板那边都白老妈偏么拉到不？为了那个手慢慢打脸，就这样样的。วิปัตนาอาทุเตตุตุอูหาดีแลมบอมาขยี้ตะแกยောက်ฉินยินดีเวรณาโกตะคณะเลตองลุลุไม่อยากบุเตบาเบ้ลุ่นนี่ลุ่นนี่เวรณาโกติชิเนยามะญะเบ้เอียวินเนอะคามาแลญะลุงเงยผีแคล้เนเดเอ้มะเปียวกินโกบอมาเบ้เนียมาเวรณาปอบ้องนี่แลสุดาหมั่นเนยามะအစီအစဉ်နဲ့ရွှေ့ပြီးမှတ်နေစရာမလိုဘူး။ရှုမှတ်နေရင်နဲ့အိပ်ပျော်သွားရင်လည်းကောင်းပါတယ်။အိယာကထတဲ့အခါမှလည်းဒီဝေဒနာကိုသိလျက်နဲ့ထရမယ်။ဒီတင်နာလာကြတဲ့တချို့ကျောင်းသူကျောင်းသားတွေကညအိပ်လို့မရဘူးဆိုပြီးဖြစ်တတ်တယ်။မပြောတဲ့ဝက်ပြောတဲ့ဝက်အိမ်မက်မက်ရင်မက်မယ်။ကိုယ်ထဲမှာဝေဒနာအမျိုးမျိုးပေါ်ရင်ပေါ်လာမယ်ဒီလိုဖြစ်ရင်လည်းအနှိမ့်စာလို့သာမှတ်လိုက်ရုံပဲတချို့ကတော့တစ်ညလုံးလုံးဝအိပ်လို့မရဘူးတဲ့ကိစ္စမရှိပါဘူးဝိပဿနာတကယ်အားထုတ်သူတယောက်ဟာမအိပ်ဘူးတညလုံးအနှိမ့်စာကိုသာတတိပြုနေတယ်ငါအိပ်လို့မရဘူးဆိုပြီးစိတ်ပူနေရင်နောက်တစ်နေ့မနေ့ကျရင်သူဟာနေလို့မကောင်းဖြစ်တယ်ကိုယ်ကအိယာပေါ်မှာလဲပြီးခန္ဓာကိုယ်ကိုအပြည့်အဝအနာသေးထားပြီ။တညလုံးထိုင်ပြီးတရားအားထုတ်စရာမလိုဘူး။ဒါဆိုရင်တစ်ဖက်ဆုံးဖြစ်သွားမယ်။ကိုယ်ကိုသေချာစွာအနာသေးလိုက်ပါ။စိတ်ဟာလည်းဥပက္ခဖြင့်တရားရှုမှတ်နေလိုက်ရင်ဒါဟာစိတ်အတွက်အလွန်ကောင်းသောအနာဖြစ်ပါတယ်။ဥပက္ခဖြင့်ရှုမှတ်နေပါ။ဒီတဲ့ပိုကောင်းတဲ့အနားရခြင်းမရှိတော့ဘူးအိတ်တယ်ဆိုတာကကိုယ်နဲ့စိတ်ကိုအနားပေးဖို့အတွက်ဖြစ်တယ်တစ်ညလုံးလဲကြည်တရားရှုမှတ်နေရင် ကိုရောစိတ်ပါအနာအပြည့်အဝရနေတာပဲနောက်တစ်နေ့ကျတော့လန်းလန်းဆန်းဆန်းနဲ့တ냐လုံးနှစ်နှစ်ချက်ချက်အိပ်ပျော်ထားသလိုပဲဒီနေ့လုံးလည်းအိပ်မငိုက်တော့ဘူးကိုကိုကိုဖြစ်မြည်ပြီးမအိပ်ဖဲနေရင်ဒါအစွန်းရောက်သွားတတ်တယ်အိပ်ချင်ရင်အိပ်လိုက်အိပ်လို့မရရင်လည်းစိတ်မပူနဲ့မကြောက်ကြနဲ့အနေစာကိုသာရှုမှတ်နေပါအခုခြံသေးတဲ့နှစ်ရက်မှာနေရောညာရောနေရောညာရောရှုမှတ်နေပါအိပ်ပျော်နေတဲ့အချိန်ကလွဲလို့ကျန်တဲ့အချိန်အားလုံးမှာတတိဖြင့်ရှုမှတ်နေပါဒီလိုနဲ့ဒီချမ်းရှိနေသေးတဲ့နှစ်ရက်မှာတရားကိုလေးလေးနက်နက်အားထုတ်ပါဒီရုပ်နာခန္ဓာပေါ်မှာဘယ်နေရာဘိုးပဲတတိကရွှေ့ရွှေ့ဖြစ်ပေါ်လာသည်ပျောက်ပြက်သွားသည်ဖြစ်ပေါ်လာသည်ပျောက်ပြက်သွားသည်ဆိုတာကိုသိနေရမယ်အစမှာတော့ဖြစ်ပေါ်လာတာနဲ့ပျောက်ပြက်သွားတာနဲ့ဟာတတိတခြားစီဖြစ်တယ်။ကြားထဲမှာဒီဝေဒနာဟာတည်မြဲနေသလိုပဲ။ထုံနာကြိုက်ခဲသောဝေဒနာများဟာဖြစ်ပေါ်လာပြီးအတော်ကြာကြာနေသည်။နောက်ဆုံးမှပျောက်ပြက်သွားသည်။ဒါတွေအားလုံးပျောက်ပြက်သွားပြီးဒုက္ခမှုတိုင်းငယ်လေးများသာရှိတော့တဲ့အစဉ်ရောက်တဲ့အခါမှာဖြစ်ပေါ်မှုနဲ့ပျောက်ပြက်မှုကြားထဲမှာကွာဟချက်မရှိတော့ဘူး။ဖြစ်ပေါ်လာတာနဲ့အချိန်တည်းမှာပျောက်ပြက်သွားတယ်။ဒီတုံခါမှုလှိုင်းကလေးများကိုတကူလုံးမှာခံစားရသည်။တကူလုံးဟာတုံခါမှုအစုအဝေးသာဖြစ်သည်။ဘယ်နေရာမှာမှအဆိုင်အခဲမရှိတော့ဘူး။အဲ့ဒီလိုအစဉ်မျိုးကိုရောက်တဲ့အခါမှာချမ်းသာဒုက္ခကိုခံစားရသည်။နှစ်သက်ဝမ်းမြောက်ခြင်းတိတိသောမနတာဖြစ်သည်ဒါဟာကောင်းပါလေဒါပေမဲ့တခုတိရမှာကဒါဟာလမ်းတစ်ဝက်ကဇရက်တစ်ဖွဲ့သာဖြစ်သည်ရည်မှန်းချက်ပန်းနိုင်ကိုမရောက်သေးဘူးအကယ်၍ဒီချမ်းသာဒုက္ခကိုတတ်မဲ့မှုဖြစ်လိုက်ရင်ရှေ့ဆက်တိုးတက်တော့မှာမဟုတ်ဘူးဇရက်မှာအပြီးမနေပဲခဏပဲနားတယ်လို့ပဲရှေ့ဆက်လျှောက်ရမယ်ဒါဟာယုံနာနယ်ပယ်အတွင်းရှိအတွေ့အကြုံတစ်ခုသာဖြစ်သည်အာယုံ6ပါးနယ်ပယ်အတွင်း၌သာရှိသေးသည်ဒွါယ6ပါးကအလုံးလုံးနေသေးသည်ဒါဟာနိဗ္ဗာန်မဟုတ်သေးဘူးဒါဟာနိဗ္ဗာန်ဟုတ်သလားမဟုတ်ဘူးလားဆိုတာကိုကိုယ်ပါသာစမ်းသစ်ကြည့်လို့ရတယ်ဒွါယ6ပါးအလုံးလုံးနေသလားဆိုတာကိုကြည့်ပါမျက်စိကိုဖွင့်ကြည့်စသည်ဖြင့်အာယုံ6ပါးနေပယ်မှာရှိနေသေးတယ်။ဒါပေမဲ့အင်မတန်တိမ်မွေ့သောအဆင့်မှာဖြစ်တယ်။ဒါဟာအရေးကြီးတဲ့အဆင့်ဖြစ်ပါလေ။ပီတိပေါ်စင်ကလို့ခေါ်တယ်။ဒါပေမဲ့သိချာနားလည်ရမှာကဒါဟာနောက်ဆုံးပန်းနိုင်မဟုတ်သေးဘူး။ရုပ်နာနေပယ်အတွင်းမှာသာရှိသေးသည်။ဘယ်လောက်ပင်သာယာသောဝေဒနာဖြစ်နေပါစေ။အနိစ္စအနိစ္စဆိုတာကိုပညာဖြင့်နားလည်ရမယ်အဲ့ဒီလိုတကူလုံးမှာအဆိုင်ခဲလုံးဝမရှိတော့တဲ့အဆင့်ကိုဘင်္ဂညာနာလို့ခေါ်တယ်ဘင်္ဂဆိုတာကအားလုံးပြက်ပြဲသွားပြီလို့အဓိပ္ပာယ်ရှိတယ်စိတ်ရောကိုယ်ပါပြက်ပြဲပြီတဲ့စိတ်ဟာဘယ်လိုပြက်ပြဲသလဲစိတ်ထဲမှာစိတ်ကိုထိတိုက်လှုပ်ရှားစေသောအာယုံတစ်ခုခုဖြစ်ပေါ်လာသောအခါအိမတားအားကြီးသောအဆိုင်ခဲကြီးတစ်ဖွဲ့ဖြစ်လာပြီးမိမိကိုအနံ့ယူဖိစီးတတ်သည်ဝေဒနာတွေကိုရှုခြင်းအားဖြင့်စိတ်အာယုံတစ်ခုခုဖြစ်ပေါ်လာလဲဒီအာယုံထဲမှာလူးလိမ့်မနေတော့ဘူးအာယုံဖြစ်ပေါ်တယ်ဆိုတာကိုလက်ခံလိုက်တယ်ဘာကြောင့်ဒီစိတ်အာယုံဖြစ်ပေါ်လာရတယ်ဆိုတာကိုမစဉ်းစားနဲ့ဒီစိတ်အာယုံနဲ့အတူကိုယ်ပေါ်မှာဘာဝေဒနာတွေဖြစ်ပေါ်နေသလဲဆိုတာကိုကြည့်လိုက်ပါဒီဝေဒနာကိုရှုမှတ်နေနိုင်ရင်ဒါဟာသံပကြဉာဏ်ပဲစိတ်မြေအကြောင်းရင်းကိုရှုနေတာဖြစ်တယ်ဝေဒနာကိုရှုမှတ်နေရင်နဲ့ဒီပြင်းထန်သောစိတ်အာယုံဟာတဖြည်းဖြည်းပြက်ပြဲလာတာကိုတွေ့ရတယ်ဤစိတ်ဤယုံညံ့မှုမှကင်းလွတ်လာသည်ကိုယ်ပေါ်မှာဖြစ်ပေါ်လာတဲ့ပြင်းပြသောဝေဒနာများနှင့်စိတ်ပေါ်မှာဖြစ်ပေါ်လာသောပြင်းပြသောစိတ်အာရုံများပြက်ပြဲလာသည် ဒါဟာပင်္ဂညာနာဖြစ်သည်ဒီအစဉ်အလုံးမှာရှောက်ဆရာလမ်းရှည်ကြီးရှိပါသေးသည်သင်္ခါရဥပ္ပခာဖြစ်သည်စိတ်ဤနှဆိုင်သောအစဉ်၌ရှိနေသောအိပ်ပျော်နေသောသင်္ခါရများဟာဒီပင်္ဂအစဉ်ရောက်ပြီးမှကောင်းစားထောင်လာကြသည်သူတို့ဟာကိုယ်ခန္ဓာပေါ်မှာပြင်းပြသောဝေဒနာများအဖြစ်ပေါ်ပေါက်လာသည်ဤသို့ပြင်းပြသောဝေဒနာများပေါ်ပေါက်လာတဲ့အတွက်ကြောင့်မို့ nga အတွက်ဆုတ်ယုတ်မှုဖြစ်နေတယ်လို့သဘောထားဖြေစိတ်ထကြနေစရာမလိုပါဘူးဒါဟာဆုတ်ယုတ်မှုမဟုတ်ဘူးတိုးတက်မှုသာဖြစ်သည်ဒီအတွင်းကြားသောသင်္ခါရများအပေါ်တက်လာမှသာလျှင်သူတို့ကိုဖယ်ရှားဖြစ်လို့ရမှာဖြစ်တယ်သူတို့အပေါ်သို့တက်လာတာကောင်းဖို့အတွက်ဖြစ်သည်ဒါကိုကိုယ်ကအနိစ္စလို့ရှုလိုက်ရုံနဲ့ဒါဆိုရင်သူတို့ဟာပျောက်ကျယ်သွားပြီးသူတို့မှကင်းလွတ်လာသည်ဒီသင်္ခါရတွေဟာတော်ယုံတန်ယုံနဲ့အပေါ်သို့တက်မလာနိုင်ဘူးဒီပင်္ဂအဆင့်ရောက်ပြီးမှတက်လာနိုင်သည်ဒါကြောင့်ပင်္ဂအဆင့်ကနေနိဗ္ဗာန်မျက်မှောက်ပြုတဲ့အဆင့်အထိလမ်းတစ်လျှောက်ကိုသင်္ခါရဥပ္ပခာဟုခေါ်သည်သင်္ခါရအမျိုးမျိုးအပေါ်ရန်သို့တက်လာသည်ကိုယ်ကဥပ္ပခာနဲ့ရှုလိုက်တယ်သင်္ခါရအမျိုးမျိုးတက်လာတယ်ဥပ္ပခာနဲ့ရှုလိုက်တယ်သူတို့ဟာတလွာပြီးတလွာဖြစ်စည်းခြင်းကိုခံရတယ်ဒီလိုနဲ့နောက်ဆုံးပန်းနိုင်ကိုရောက်လာတယ်ဒီပိဋိသမဏတာကိုခံစားရတဲ့အစ်မမှလည်းကိုကဆဲပြီးဒါဟာလည်းအနိစ္စပဲလို့နားလည်ရင်ဖြစ်ပေါ်လာခြင်းလည်းမရှိပျောက်ပြက်ခြင်းလည်းမရှိတော့တဲ့အစ်မတို့ရောက်လာမယ်ဘာမှမသေးတဲ့အစ်မယုံနဲ့နာနဲ့ပဲအလွန်တို့ရောက်လာသည်ဘယ်လိုနေတယ်ဆိုတာကိုစာနှင့်စကားနှင့်ပြောပြ၍မရတူးချင်းကိုယ်တွေ့ခံစားရမှသိမယ်ဥပ္ပခါဖြင့်ရှုမှတ်ခြင်းဟာဒီဘင်္ဂအဆင့်မရောက်မီကလည်းအရေးကြီးတယ်ဘင်္ဂအဆင့်ရောက်ပြီးလည်းသာလွန်၍အရေးကြီးလာသည်ဘာဖြစ်လို့လဲဆိုရင်လူတစ်ယောက်စိတ်ထဲမှာငါဟာဒီချမ်းသာဒုက္ခအဆင့်ကိုအမြဲထိန်းထားနိုင်ရမယ်လို့မှားယွင်းစွာဖြစ်မြင်ယူဆတတ်တယ်။ဒုံနာကျင်နာတွေပြန်ဖြစ်ရင်တော့ငါဆုတ်ယုတ်နေပြီလို့ထင်တတ်ကြတယ်။သင်္ခါရများကိုဥပ္ပခါဖြင့်ရှုပြီးပညာဖြင့်သိချစွာနားလည်လို့ရှိရင်ဒုက္ခဆင်းရဲခြင်းအလုံးမှကင်းလွတ်မည့်အဆင့်သို့ရောက်မယ်။ဤသူဆိုတေချာစွာအလုလုရင်ထိုအဆင့်သို့ရောက်ကိုရောက်မှာပဲအာမထုတ်ဖဲတော့မရောက်ဘူးကိုကတေချာစွာစတင်အာထုတ်တာနဲ့ဓမ္မအင်အားများမြင်ရသောအင်အားများဖြစ်စေမမြင်ရသောအင်အားများဖြစ်စေကိုကိုစတင်ကူညီလာကြလိမ့်မယ်ဒါဟာတဘာဝသဘောတရားပဲမျက်နှဲ့လည်းမဟုတ်ဘူးကိုကဆက်လက်တိုးတက်လာတာနဲ့ဓမ္မကကူညီလိမ့်မယ်ဆိုတာကိုသိလာတယ်အကူညီရမယ်ဆိုတာကိုရှင်းလင်းစွာသိရှိလာမယ်ဒါဟာသဘာဝသဘောတရားအရာပဲဖြစ်တယ်ခြေလှမ်းတစ်ခုချင်းကိုကိုကလှမ်းရမယ်မနေ့ကပြောခဲ့သလိုပဲရန်သူ၅မျိုးကလည်းအမြင်ရှိနေမှာပဲစိတ်ပူစရာမလိုပါဘူးကြောက်စရာမလိုပါဘူးဘာဖြစ်လို့လဲဆိုတော့မိတ်ဆွေ၅ဦးလည်းရှိတယ်။အင်မတန်ကောင်းသောမိတ်ဆွေများအင်အားကြီးမားသောမိတ်ဆွေများဖြစ်သည်။ဒါပေမဲ့သူတို့ဟာစိတ်မှန်စင်ကြယ်စွာတည်ရှိမှသာလျှင်သူတို့ရဲ့အင်အားဟာလည်းဆက်လက်ကြီးမားလာမယ်။သူတို့ရဲ့စိတ်မှန်စင်ကြယ်မှုနည်းပါးသွားတာနဲ့အင်အားလည်းနည်းပါးသွားမယ်။မိတ်ဆွေမဟုတ်တော့ပဲရန်သူဖြစ်လာမယ်။ဒီမိတ်ဆွေ၅ဦးကဘယ်သူတွေလဲ?သူတို့ဟာဘယ်လိုစင်ကြယ်စစ်မှန်စွာတည်ရှိနေဖို့လိုလဲ။ဒါမှအကိုကိုတကယ်ကူညီမဲ့မိတ်ဆွေများဖြစ်တယ်ဆိုတာကိုသိရှိနားလည်ရမယ်။သို့မဟုတ်ပါကရန်သူဖြစ်လာနိုင်တယ်ဆိုတာကိုသိရှိနားလည်ရမယ်။အဲ့တော့မိတ်ဆွေ၅ဦးထဲမှာနံပါတ်၁ကတရားတဲ့။ယုံကြည်မှု၊ကြည်ညိုကမ်းချမ်းမှု။ယုံကြည်ကိုးစားမှုလို့အဓိပ္ပာယ်ရှိတယ်။သူဟာအရေးကြီးသောအခြေခံဖြစ်သည်။သဒ္ဓါမရှိဘဲဓမ္မလမ်းပေါ်မှာရှောက်လို့မရဘူး။ဗ ဘာဘုံမစိုးမစူးစမ်းလဲအရန်ယုံကြည်ရမယ်လို့မစိုးလိုပါဘူး။တေချာစွာနားလည်ပြီးမှယုံကြည်တဲ့ယုံကြည်မှုမျိုးဖြစ်ရမယ်။ဒီသရတရားမရှိဘဲနဲ့ဓမ္မဟာမပြည့်စုံပါဘူး။ဒါကြောင့်ဒီယုံကြည်မှုဟာအထွေမဲ့အရေးကြီးပေမဲ့သူဟာမစင်ကြယ်လို့ရှိရင်ရန်သူဖြစ်လာနိုင်တယ်။အနှောင်အဖွဲ့ဖြစ်လာမယ်။ဓမ္မလမ်းပေါ်မှာဆက်လျှောက်လို့မရဘူးဖြစ်မယ်။စင်ကြယ်မှုဆိုတာဘာလဲဆိုရင်သေချာစွာသိရှိနားလည်မှုအသိဉာဏ်ဖြင့်ဝေဖန်ပန်းချမှုရှိရမယ်လို့ဆိုလိုတယ်။အဲ့တော့ဘာကိုယုံကြည်ရမှာလဲဆိုတော့လူတို့တယောက်ဟာတဲ့သက်ရှိတဲ့ဘဝတစ်မျိုးမျိုးပေါ်မှာယုံကြည်နိုင်တယ်။နတ်ဖြစ်မယ်၊ဘုရားဖြစ်နိုင်တယ်၊လူပုဂ္ဂိုလ်တူသူတော်ကောင်းတူဖြစ်နိုင်တယ်။အဲ့တော့ဥပမာလူပုဂ္ဂိုလ်တူဥပမာယုံကြည်တယ်ဆိုလို့ရှိရင်လေဒီလူဟာကောင်းမွန်သောအရေးအချင်းများရှိသူဖြစ်ရမယ်။ကိုကဒီလူရဲ့ကောင်းမွန်သောအရေးအချင်းများကိုမှတ်မိရမယ်။ကိုကောင်းမွန်သောအရေးအချင်းများကိုမိမိကိုယ်တိုင်ထူထောင်လိုသောစိတ်များပေါ်ပေါက်ရမယ်ထူထောင်ရမယ်ဒီလိုယုံကြည်မှုမျိုးကမှကိုယ်အတွက်အထောက်အပံ့ဖြစ်မယ်ဒီလူရဲ့ကောင်းမွန်သောအရေးအချင်းများကိုထူထောင်ဖို့ဘာမှမလုပ်ရင်ဒီယုံကြည်မှုဟာအယံယုံကြည်မှုသာလျှင်ဖြစ်သည်ဒါဟာကိုယ့်ကိုမကူညီပါဘူးငါရဲ့ယုံကြည်ကိုးစားမှုဟာဒီလူရဲ့ကောင်းမွန်သောအရေးအချင်းများကိုထူထောင်ပွားများဖို့ဆိုတာကိုနားလည်ရမယ်။လွန်ခဲ့တဲ့12နှစ်လောက်ကအဖွားကြီးတူတရားလာအားထုတ်တယ်။သေချာစွာအားထုတ်တယ်။အင်ပြန်သွားတော့လဲဆက်လက်အားထုတ်တယ်။တစ်နှစ်နေတော့နောက်တစ်ခါတနင်္လာတက်ပြန်တယ်။သူကဘယ်လိုပြောလဲဆိုရင်ဝိပဿနာစတင်အားထုတ်ကြတဲ့ကသူ့ဘဝဟာတဲ့အဖက်ဖက်မှအင်မတန်တိုးတက်ကောင်းမွန်လာတယ်တဲ့ဒါပေမဲ့သူ့စိတ်ထဲမှာခြေတုံချတုံသံတရားလေးရှိနေသေးတယ်တဲ့သူဟာရှ िख ိုးစုတောင်းခြင်းကိုအလွန်ခိုင်မာစွာယုံကြည်သောဘာသာရေးကိုင်းတစ်ကိုင်းမှာပါဝင်သူဖြစ်တယ်တဲ့သူ့ရဲ့မိသားစုရောယခင်ဘိုးဘေးဆင်ဆက်ကရောဒါကိုပဲလုပ်ခဲ့တယ်တဲ့ခုဒီဝိပဿနာတရားကလည်းဘယ်လိုတင်တယ်လဲဆိုတော့မစူးစမ်းမစင်ကျင်ပဲအယံယုံကြည်ပြီးပူဇော်ပါသ၍ဆုတောင်းတဲ့အလေးအချက်များမှထွက်ရမယ်လို့တင်တယ်အဲ့တော့ဒါကိုသူတွန့်ဆုတ်တွန့်ဆုတ်ဖြစ်နေတယ်တဲ့ဒါနဲ့ကျုပ်ကပြောတယ်ယုံကြည်စရာရှိတာကိုဆက်လက်ယုံကြည်ပါစင်ကြယ်သောယုံကြည်မှုဖြစ်အောင်ပြုလုပ်ရင်ပြီးတာပဲလို့ပြောတယ်ဒါပေမဲ့လည်းသူကသူတို့ရဲ့ထုံးတမ်းစဉ်လာအလေးအထားနဲ့ဝိပဿနာနဲ့ဟာမအဆက်ဘူးဖြစ်နေတယ်ဝိပဿနာအထုတ်ကလေးကအကျိုးကျေးဇူးခံစားရတဲ့အတွက်ကြောင့်ဒါကိုလည်းလက်မလွတ်ဖြစ်ချင်ဘူးဘာလို့ရမလဲမသိချီတုံချာတုံဖြစ်နေတယ်တဲ့ဒါနဲ့ကျုပ်ကသူ့ကိုမေးတယ်တင်းပူဇော်တဲ့ဒီလူနာတရားစသဖြင့်တို့အပေါ်မှာတင်းဟာတကယ်ယုံကြည်သလားလို့မေးတော့သူကအမလေးတကယ်ယုံကြည်ပါတယ်တဲ့ဒါဖြစ်ရင်သင်ဂတိအမခံတဲ့ပူဇော်မှုမျိုးကိုလုပ်သလားဆိုတော့ဟာတိတ်လုပ်တာပေါ့တဲ့ဒါကဘာဘူးဆိုလို့တလဲဆိုလို့ရှိရင်ဥပမာနဲ့ပြောရရင်ကလေးတယောက်ကနေမကောင်းဘူးဆိုလို့ရှိရင်ဒီနတ်ဖြစ်ဖြစ်လူဖြစ်ဖြစ်တယောက်ယောက်ထံမှာဒီကလေးကိုနေကောင်းအောင်လုပ်ပေးပါဒီကလေးနေကောင်းလို့ရှိရင်အချိုးငါးချက်ဖို့ပဲကမယ်လို့ဂတိပေးတယ်အဲ့တော့ဒါကဘာဘူးထင်ရှားနေတယ်လဲဆိုလို့ရှိရင်ဒီလူနာပြာစသည်လို့အပေါ်မှာကိုဟာငါချက်ဖိုးလောက်တောင်ယုံကြည်မှုမရှိဘူးဆိုတာကိုပြတာပဲ။နော်အချိုးမုံကိုအရင်ဝဲပြီးတော့မကတ်သေးဘူးကလေးကိုအရင်နေကောင်းအောင်ကုပေးရမယ်လို့တောင်းဆိုတယ်။အဲ့တော့ကလေးကိုနေကောင်းအောင်လုပ်ပေးနိုင်တဲ့အစွမ်းတတ္တိတကယ်ရှိတယ်ဆိုတာကိုကိုကမယုံကြည်တဲ့အတွက်ကြောင့်ဖြစ်တယ်။နော်အရင်ပြောင်းအောင်ကုပေးပြောက်တယ်ဆိုတော့မှအချိုးကိုဆက်တတ်မယ်လို့ပြောထားတာဖြစ်တယ်။ဒါဟာစီးပွားရေးဆန်သောယုံကြည်မှုပူဇော်မှုမျိုးဖြစ်သည်။လူတွေဟာဒီယုံကြည်မှုရဲ့အဓိပ္ပာယ်ကိုနားမလည်ကြတော့ဘူး။ပညာမျက်စိမရှိကြတော့ဘူး။ပညာဖြင့်နားလည်မှုသည်မျက်စိလိုပဲ ယုံကြည်ကိုးစားမှုသည်ခြေထောက်လိုပဲအသိပညာအဆင့်မှာအကုန်နားလဲပြီးအာမထုတ်ရင်အကြောင်းမထူဘူးလမ်းကိုမျက်စိနဲ့မြင်နေရပေမဲ့ခြေထောက်မရှိလို့မရှောင်နိုင်ရင်အလကားပဲတုံ့နီတူပဲယုံကြည်ကိုးစားမှုပဲလောက်ပဲရှိနေနေခြေထောက်နဲ့ရှောက်ယုံတာမကပြေးနေပါစေမျက်စိမမြင်ရရင်လမ်းလွဲနေလည်းမသိဘူးရောက်ခဲကြမှာကိုလည်းမသိဘူးဖြစ်နေမယ် ဒါကြောင့်ဒီနှစ်ခုဟာအတူတွဲနေရမယ်။ဒါမှမှန်ကန်သောယုံကြည်မှုကြီးမြတ်မှုဖြစ်နေ။ပညာဖြင့်ရှင်တွဲနေသောယုံကြည်မှုကသာရင်မှန်ကန်သောယုံကြည်မှုဖြစ်တယ်။ဥပမာတစ်ခုပေးရမယ်ဆိုလို့ရှိရင်တချို့လူတွေဟာငါဟာယာမာကိုအင်မတန်ယုံကြည်သူဖြစ်သည်စိတ်ကတူဖြစ်သည်လို့ပြောကြတယ်။ယာမာဆိုတာကတော့ကြားပူးကြမှာပေါ့။ အိမ်ရှင်မင်းသားတူဖြစ်တယ်။သူ့ရဲ့အဖေတရင်လောက်တဲ့လူဟာယာမာကိုထီးနန်းမပေးဘဲနဲ့ကားအငယ်ကိုထီးနန်းပေးဖို့ဆုံးဖြတ်တယ်။အဲတော့ယာမာဟာတော်တဲ့သွားပြီးစလေးနှစ်လုံးလုံးနေတယ်။ဖခင်အပေါ်၌တော်၎င်း၊ညီအပေါ်၌တော်၎င်း၊ဒေါသထွက်ခြင်း၊မုန်တီးခြင်း၊ရံညှိုးထားခြင်းလုံးဝမရှိဘဲပြုံးရှင်စွာနဲ့ထွက်သွားတယ်။ညီလို့သူကဒါကိုမသိရှာဘူး။ ဖခင်ပေးပြီးနိုင်ငံတော်ပြန်ရောက်လာတော့မှသိရတယ်။ဒါနဲ့အကိုကိုလိုက်ရှာတယ်၊တွေ့တဲ့အခါမှာထီးနန်းကိုအတင်းပေးတယ်။အကိုကလည်းဖခင်ပြောခဲ့တဲ့စကားကိုနားထောင်ရမယ်။ဒါကြောင့်ညီကသာထီးနန်းရစ်သွင်းတယ်လို့ပြောတယ်။ညီလောက်တဲ့လူကလည်းမဟုတ်ဘူး။ဖခင်ဟာမှားတယ်ဆိုပြီးတော့အကိုကိုသာအတင်းထီးနန်းကိုပေးတယ်။ ဒီလိုဥပမာမျိုးကတော့ရာဇဝင်မှာအင်မတန်ရှားတယ်။အိန္ဒိယမှာယာမာကိုယုံကြည်တယ်လို့ပြောကြသူများဟာယာမာဆိုတဲ့နာမည်ကိုနှစ်ခုပေါ်မှာလည်းရေးထားကြတယ်၊လက်မောင်းပေါ်မှာရေးထားတယ်၊ရင်ဘတ်ပေါ်မှာရေးထားတယ်၊အင်္ဂလိပ်ပေါ်မှာလည်းရေးထားကြတယ်။ကျုပ်တွေ့တဲ့ဘူးတဲ့ညီအကိုနှစ်ယောက်အကြောင်းပြောရရင်သူတို့ဟာသူတို့ကိုယ်သူတို့ယာမာရဲ့နောက်လိုက်များလို့ပြောကြတယ်။ဒါပေမဲ့လည်းတကယ် ဘဝမှာတော့အမွေလူဖြစ်တရားယုံတွေရောက်တူဦးကိုတူဦးဆွဆွဲကြနဲ့ယာမာသာတည်ရင်တော့ငိုးမှာပဲငါ့ကိုကြည့်ညိုကြတယ်ဆိုပြီးငါချင့်ချန်တယ်လို့တော့မချင့်ချန်ဘူးလို့ပြောမှာပဲတချို့လူတွေကဘာယုံကြည်ကြတယ်လဲဆိုလို့ရှိရင်ယာမာဟာဘုရားသခင်လိုဝန်စားတယ်လို့ပြောကြတယ်အဲ့ဒီလိုယူဆကြတဲ့လူတွေကပိုးဆိုးသေးတယ် ယာမာကိုယ်တင်မကဘူးမြတ်စွာဘုရားသခင်ကိုပါအစဉ်အတိုင်းအောင်ပြုလုပ်နေကြတာဖြစ်တယ်။လောကကြီးတစ်ခုလုံးကိုဘုရားကဖန်ဆင်းထားတာလို့ယုံကြည်ကြတဲ့လူတွေကဘယ်လိုပြောကြသလဲဆိုရင် ဘုရားကလူတွေကိုသူ့လိုအစဉ်တစံမျိုးဖြစ်အောင်ဖန်ဆင်းထားတာတဲ့ကျုပ်အဖို့ကတော့ဒါရဲ့ကြောင်းမြန်တာဖြစ်တယ်ဆိုတာထင်ရှားတယ်လူတွေကဘုရားကိုမိမိတို့ရဲ့အစဉ်တစံမျိုးနဲ့တူအောင်ဖန်ဆင်းထားတာဖြစ်တယ်ငါတို့ဒီလိုဘုရားမျိုးလိုချင်တယ်ဆိုပြီးသူတို့လိုချင်တဲ့ဘုရားမျိုးဖြစ်အောင်ဖန်ဆင်းထားကြတာဖြစ်တယ်စိတ်ကူးရင်ထားကြတာဒါဖြစ်တယ်ဒီ ဖျားဆိုတဲ့စကားလုံးကိုသာအချင်းချင်းရွတ်ဆိုကြတယ်ဒီဖျားရဲ့အစွမ်းတတိညာကိုသာချီးမွမ်းကြတယ်လူတွေဒီလိုလောက်တာကိုဖျားကသဘောကျတယ်ဆိုလို့ရှိရင်ဒီဖျားဟာအင်မတန်ငါဆွဲကြည့်တဲ့ဖျားဖြစ်ရမယ်လူတွေကသူ့နာမည်ရွတ်ဆိုပြီးရှိခိုးကြရမယ်ဆိုတဲ့ဖျားမျိုးဟာလည်းယူနစ်တို့သာဖြစ်ရမယ် ကိုရင်းကလည်းသူ့နာမည်သတင်းစာတွေထဲမှာပါတာရေဒီယိုမှာပါတာတယ်လီဗီရှင်ပေါ်မှာကြားရတာတွေကိုကြိုက်တယ်ဆိုလို့ရှိရင်ဒီကိုရင်းကဟာအယူပဲတချို့လူတွေက Jesus Christ အပေါ်မှာအင်မတန်ယုံကြည်ကိုးစားကြတယ်လို့ပြောကြတယ်ကောင်းပါတယ် Jesus Christ ဟာသူတော်သူမြတ်ဖြစ်သည်သူမြတ်သောသူတော်ကောင်းဖြစ်သည်အင်မတန်ကောင်းမွန်သောယေရှုမြတ်ရှိသည် ဒီလူတယောက်ဟာတကယ်သူတော်ကောင်းဟုတ်မဟုတ်ဆိုတာကိုသိရအောင်သင်မင်းနဲ့ရင်ဆိုင်ရတဲ့အခါမှာဘယ်လိုစိတ်ထားမျိုးရှိတယ်ဆိုတာကိုကြည့်ရမယ်။ Jesus Christ ဟာလက်ဝကတိုင်မှာမြင့်မားမြတ်ဆက်ခြင်းခံရပြီးမှသိရတာဖြစ်တယ်။အင်မတန်ကိုရောစိတ်ပါပင်ပန်းပြီးသိရတယ်။ဒါပေမဲ့လည်းသူ့ကိုနှိပ်စက်တဲ့သူတွေအပေါ်မှာဒေါသမုန်းတီးမှုတစ်စုံတရားမျှမဖြစ်ပေါ်ဘူး။ဒီလူတွေအပေါ်မှာမိဘဗီဒီယိုနာဖြစ်နေတာပြေဝနေသည်နောက်ဆုံးပြောဆိုသောစကားကမေတ္တာဗီဒီယိုနာအဖြစ်အဝါဖြင့်ဒီလူတွေဟာမသိနားမလည်နိုင်နေကြတဲ့လူတွေဖြစ်တယ်သူတို့ကိုသူတို့ဘာလုပ်နေလဲဆိုတာမသိကြဘူးတဲ့သူတို့ရဲ့အပြုအမူအတွက်သူတို့အပြစ်ဒဏ်မခံကြရပါစေနဲ့တဲ့တချို့လူတွေဟာ Jesus Christ ကိုဒီလိုလို့ဆိုကြပေမဲ့ဒီလူတွေပေါ်မှာတော့မေတ္တာဗီဒီယိုနာမထားကြဘူးမိဘဗီဒီယိုနာထူထောင်ဖို့လည်းမကြိုးစားကြဘူးငါ Jesus Christ ကိုကြည်ညိုတာဟာ Jesus ဟာဘုရားသခင်ရဲ့သားတော်ဖြစ်တဲ့အတွက်ကြောင့်လို့ပြောကြတယ် Jesus ကလည်းသူတို့ကိုသူဟာဘုရားသခင်ရဲ့သားဖြစ်ပါတယ်လို့လည်းမပြောခိုင်းဘူးသူဟာဘုရားသခင်ရဲ့သားဖြစ်ပါတယ်လို့ထောက်ခံခိုင်းနေတာလည်းမဟုတ်ဘူးသူတို့ဒီလိုပြောရတယ် Jesus ကလည်းသဘောကျရောတယ်လား Jesus ဟာဘုရားသခင်ရဲ့သားတော်ဖြစ်တယ်ဆိုတာကတော့ဗာစမ်းတယ်လေဘုရားသခင်ဆိုတာကဘာလဲမေတ္တာဂရုဏာအမှန်တရားစင်ကြယ်မှုစသည်တို့သာဖြစ်သည် Jesus ဟာလည်းတစ်စလုံးမေတ္တာဂရုဏာတို့ဖြင့်သာဖြစ်ခြင်းသောဘဝကိုနေခဲ့တာဖြစ်တယ်ဒါကြောင့်ဘုရားသားတော်အစ်အမှန်ဖြစ်သည်လူတိုင်းဟာလည်းဘုရားဤသားသမီးများဖြစ်တဲ့လူဒီရက်ဒီအရေးချင်းများနဲ့ပြေဝအောင်မစင်ကြံရင်ဒီယုံကြည်မှုမျိုးဟာအလကားပဲကိုယ်အတွက်နောက်အဖွဲ့သားရင်ဖြစ်နေမယ်ထို့နည်းတူကိုယ်ကဗုဒ္ဓကိုကြည်ညိုလို့ရှိရင်လည်းဗုဒ္ဓသင်္ကြန်ပြသသောလမ်းပေါ်မှာရှောက်ပြီးအစ်တတရားရအောင်အားထုတ်နေကြရမယ်။နောက်မှဆိုရင်ဒါဟာအယံယုံကြည်မှုမျိုးသာဖြစ်မယ်။မနက်တိုင်းဥသုံးခြင်းချာပြီးဗုဒ္ဓံတရဏံတိစ္ဆာမိလို့ဆိုပြီးဒါဟာပြီးပြီတစ်နေ့လုံးကြောက်ကြာလှုပ်ထုတ်လိုင်းစင်ရပြီဆိုသလိုပဲ။သီလတွေချိုးဖောက်ခြင်းနဲ့ဖောက်လို့ရပြီ။ငါဗုဒ္ဓကိုကိုယ်ပဲစီးကပ်တာဟာလဲသူငါ့ကိုအစ်တတရားရအောင်လုပ်ပေးဖို့အတွက်ပဲ။သူငါ့ကိုအစ်တတရားရအောင်မလုပ်သေးနိုင်ရင်ကိုယ်ပွင့်နေတာကလည်းအလကားပဲ။ငါကခါတော်မျိုးစင်များပြောပေမဲ့တရက်အချိုတည်းများသာရအောင်ဗုဒ္ဓကိုကိုယ်ပွင့်တာဖြစ်တယ်။ဒီလိုဆိုရင်ယူနေကြတယ်နားမလည်ကြဘူး။မြတ်စွာဘုရားဟာလူတွေကိုရှစ်ခုံးကြီးတင်ပေးတဲ့အခါမှာဗုဒ္ဓဆရဏံသစ္စာမီးလို့သာတင်ပေးခဲ့တယ်။ဂေါတမသရဏံသစ္စာမီးလို့မသင်ခဲ့ဘူးဂေါတမဗုဒ္ဓံသရဏံသစ္စာမီးလို့တောင်းမသင်ခဲ့ဘူးဗုဒ္ဓံသရဏံသစ္စာမီးပဲတရားသခင်ကလည်းသိတယ်ဒီနေ့မှဒီဖြူစင်သောတရားဓမ္မပေါ်မှာမူတည်ပြီးသံသနာများပေါ်ပေါက်လာမယ်ဆိုတာကိုကောင်းကောင်းသိတယ်ဒါကြောင့်အင်မတန်တတိထားပြီးလူတွေကိုသင်ကြားတဲ့အခါမှာဘယ်လိုပြောတယ်လဲဆိုရင်ဘုရားကိုကိုးကွယ်တဲ့အခါမှာပုဂ္ဂိုလ်တဦးတယောက်ကိုကိုးကွယ်တာမဟုတ်ဘူးတဲ့ဒီပုဂ္ဂိုလ်ရဲ့အရေးအချင်းများကိုကိုးကွယ်တာဖြစ်တယ်တဲ့ဒီပုဂ္ဂိုလ်ရဲ့တပ္ပိမိတ္တရှင်ညာတော်ကိုကိုးကွယ်တာဖြစ်တယ်တဲ့ဘုရားဟာတပ္ပိမိတ္တရှင်ညာတော်ဤကြာရောက်တာဖြစ်တယ်တဲ့ဘုရားဖြစ်နိုင်တာဟာလေသိတ္တထဘောဓမတဦးတည်းတာဖြစ်နိုင်တာမဟုတ်ဘူးငါတရားမတိုင်နေကဖျားများစွာပွင့်ကြတယ်။ငါကြည့်ရင်လည်းနောက်ထဖျားများစွာပွင့်နေုံမီတဲ့။ဒါကြောင့်ဗုဒ္ဓကိုအယုတ်တိပေးတိုင်းဘယ်လိုပေးရမလဲဆိုရင်နမောတသဗုဒ္ဓတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတသဆိုတာကတူတူယောက်ကိုအယုတ်တိပေးသည်တဲ့။ဘယ်သူပဲဖြစ်ဖြစ်ဘာလူမျိုးပဲဖြစ်ဖြစ်အစ်တရားရသည်သဗ္ဗညုတရှင်ဉာဏ်တော်ရသူကိုအယုတ်တိပေးသည်ဒါကြောင့်သူသူဤအရေးချင်းကိုအယုတ်တိပေးခြင်းဖြစ်သည်မြတ်စွာဘုရားကဘယ်လိုဆက်ပြီးသင်ပေးသလဲဆိုတော့အကျွန်ုပ်သည်ဖွင့်ကြည့်ခဲ့သောဗုဒ္ဓမြတ်အားလုံးကိုအယုတ်တိပေးပါ၏ နောက်ဆုံးအင်းကြီးဗုဒ္ဓမြတ်အားလုံးကိုအယူတည်ပေးပါ၏အခုအချိန်မှာရှိနေနိုင်တဲ့ဗုဒ္ဓဒီဗုဒ္ဓအားပဲဖြစ်ဖြစ်အယူတည်ပေးပါ၏ဆိုလိုတာကဗုဒ္ဓရဲ့အားလုံးရဲ့အရေးအချင်းကိုရှိခိုးပါ၏နောက်တစ်ခုသင်ပေးတာကဗုဒ္ဓကိုဘယ်လိုဂုဏ်ပြုပူဇော်ရမလဲဆိုရင်တဲ့ကျွန်ုပ်ဒီဘုရားဓမ္မနန်းပေါ်မှာရှောက်ခြင်းဖြင့်ဗုဒ္ဓကိုပူဇော်ပါ၏တဲ့သိတာလွယ်သောဓမ္မဖြစ်တဲ့သီလထို့တဲ့ဘူးကြီးသိမ်ွေ့လာတော့အစဉ်မှာတမာတိအဲ့ဒီကနေအသိမ်ွေ့ဆုံးအစဉ်ဖြစ်တဲ့ပညာအဲ့ဒီကနေနိဗ္ဗာန်ရောက်တဲ့အခါမဂ်ပင်လယ်တစ်ခုလုံးကိုရှောက်ခြင်းဖြင့်ဗုဒ္ဓကိုဂုဏ်ပြုပူဇော်ပါ၏တဲ့ဒီမဂ်ပင်လယ်ပေါ်မှာတော့မလျှောက်ဘဲနဲ့ဗုဒ္ဓတရဏံသစ္စာမီလို့ဆိုလိုက်တဲ့အတွက်ငါဟာဗုဒ္ဓကိုအင်မတန်ယုံကြည်သူဖြစ်သည်ဆိုရင်ဘုရားဤသင်ကြားမှုများကိုနားမလည်လို့ဖြစ်တယ်သတိမူကြရှင်ဉဏ်တော်ရသူတို့ရဲ့သင်ကြားမှုဟာပုဂ္ဂိုလ်ဆွဲမဖြစ်အောင်အမြဲသင်ကြားသည်ငါဤဝါဒငါဤယုံကြည်မှုငါဤဘာသာရေးအခမ်းအနားဂိုင်းသမားများစသည်တို့အပေါ်၌ဆွဲလန်းမှုမဖြစ်အောင်သင်ကြားသည်ဗုဒ္ဓကိုအယူအဆပေးတိုင်းဗုဒ္ဓရဲ့ကောင်းမြတ်သောအရေးအချင်းများကိုတတိယရမည်ဒီကောင်းမြတ်သောအရေးအချင်းများကဘာတွေလဲလူတို့တယောက်ဟာဗုဒ္ဓဖြစ်ပြီဆိုတာကိုသိရအောင်ဘာနဲ့တန်းထွာလို့ရတယ်လဲဆိုလိုတာကဗုဒ္ဓရဲ့ဂုဏ်တော်၉ပါးကိုသိရမယ်ဣတိပိသောဘဂဝါဘဂဝါဖြစ်လာသည်လို့အဓိပ္ပာယ်ရှိတယ်ဘဂဝါဆိုတာပါလေဒီကြတဲ့2500ထဲမှာဒီစကလုံးရဲ့အဓိပ္ပာယ်ဟာမှားယွင်းဖြစ်စည်းလာတယ်အခုအိန္ဒိယမှာဘဂဝါတွေအများကြီးပေါ်လာတယ်မုတ်တုံသားတွေကြာနေတာပဲဟိုမှာဒီမှာသူတို့ကိုသူတို့ဘဂဝါလို့ခေါ်တဲ့လူတွေပေါ်လာတယ်ဘဂဝါဆိုတာကကိလေသာအားလုံးကိုပယ်ဖြတ်ပြီးသူမိုင်းနှဲမှုမသိနားမလည်မှုအားလုံးကိုပယ်ဖြတ်ပြီးသူအချက်တရားအဖြစ်အဝါရပြီးတော့အစ်စ်နိုင်ရှိနေသည်လို့ဆိုလိုတယ်ကာမအာရုံစိတ်ညာကိုခံစားနေလျက်ကိုယ့်ကိုယ်ကိုဘဂဝါလို့ခေါ်တဲ့လူတွေလည်းရှိတယ်ကိုယ့်ကိုယ်ကိုဗုဒ္ဓကိုယုံကြည်ကိုးစားသည်လို့ပြောရင်ဒီကိလေသာများမသိနားမလည်မိုင်းနှဲမှုများမှကင်းလို့အောင်အနည်းနဲ့အများစူးစမ်းအားထုတ်နေရမယ်ဒုမဟုတ်ပါကမစူးမစမ်းတဲ့အရာယုံကြည်မှုသာဖြစ်မယ်နောက်ကုံတော်တစ်ခုကအရဟံနဲ့အရိဆိုတာကယံသူဟံဆိုတာကယံသူများအားလုံးကိုပယ်ဖြတ်ပြီးသည်တဲ့အဲ့တော့ငါတို့ရဲ့ယံသူတွေကဘယ်သူတွေလဲယံသူတွေဟာအပြစ်မှမရှိဘူးမိမိအတွင်းမှရှိတဲ့ယုံညံ့မှုများအားလုံးဟာယံသူများဖြစ်သည်ဒီယုံညံ့မှုများယုံညံ့မှုများအားလုံးကိုပယ်ဖြတ်ပြီးသူကိုအရဟံဟုခေါ်သည်အစ်တရားရရှိပြီးသူဖြစ်သည်တမတမုတ်တော်တရားအဖြစ်ကိုရရန်အတွက်မိမိရဲ့လုံ့ဝိရိယဖြင့်ရရှိတာဖြစ်တယ်နောက်ကုံတော်တစ်ခုကသူကတော်ဖြန်းတည်းရသောခြေလမ်းတိုင်းဟာမှန်ကန်သောခြေလမ်းများဖြစ်သည်တဲ့နောက်တစ်ခုကလောကဝိတ္တသမောကလုံးစัจ java လာတစ်ခုလုံးရဲ့ပဂတိအမှန်တရားကိုသိရှိနားလည်လေရဲ့စัจ java လာတစ်ခုလုံးရဲ့ပဂတိအမှန်တရားဟာဒီခန္ဓာကိုယ်ပေါင်းအတွင်းမှာသာရှိသည်အပြင်မှာမရှိဘူးခန္ဓာကိုယ်ပေါ်မှာရှိတဲ့ဒွါရ၆ပါးနဲ့ဖြစ်တွေ့မှသာလျှင်စัจ java လာကိုကိုယ်ကစัจ java လာအနေနဲ့သိတာဖြစ်တယ်စัจ java လာရဲ့ပဂတိအမှန်တရားကိုရှာခြင်းရင်မိမိခန္ဓာကိုယ်အတွင်းမှာပဲရှာရမယ်အဲ့တော့မိမိခန္ဓာကိုယ်အတွင်းမှာရှိတဲ့အမှန်တရားကိုရှုမှတ်ရှာဖွေခြင်းပြုလုပ်နေမှသာလျှင်ဗုဒ္ဓံတရဏံသစ္စာမိလို့ဆိုတာဟာအဓိပ္ပာယ်ရှိမယ်နောက်ကုံတော်ကဝိသံသရဏတံပါဏောစာတွေ့ကျင်ညာ၌တော်၎င်းကိုယ်တွေ့၌တော်၎င်းဤမြောက်ပြည့်စုံသည်တဲ့အချို့လူတွေက ဒီလိုရအဖြစ်တော့တရားဓမ္မအကြောင်းအကုန်သိတယ်။တဘာဝတဘောတရားတွေအကြောင်းအကုန်သိတယ်။ဒါပေမဲ့ကိုယ်တွေ့အားမထုတ်ရင်အလကားပဲ။ဗုဒ္ဓစစ်မှန်လို့ရှိရင်ကိုယ်တွေ့မှလည်းကြည့်ကြည့်ဆုံးရမယ်။ဟောကြားတင်ကြားခြင်းနဲ့ရှင်းပြမှုတို့ဟာဘာမှကွာခြားချက်မရှိရဘူး။ဗုဒ္ဓဟာသူပြောတဲ့အတိုင်းသူရှင်းပြတယ်။သူရှင်းပြတဲ့မြတ်ဘုရားသူရှင်းပြတယ်။အဆုံးရှိသောမေတ္တာအဆုံးရှိသောကရုဏာတို့ဖြင့်လူအများကိုကူညီသည်လူအများထာမှဘာကိုမှမမျှော်ဘူးပင်ဒုက္ခဆင်းရဲခြင်းများမှကင်းလွတ်စေရန်အတွက်ကူညီသည်နာမနေသူများနာမဘောတို့ရောက်အောင်ကူညီသည်မိမိတို့လည်းတခြားသူများကိုကူညီတဲ့နေရာမှာကို့အတွက်ဘာမှမမျှော်လင့်ဘဲနဲ့ကူညီမှသာလျှင်ဘုရားကိုကြည်ညိုသူတဦးအဖြစ်နမံကိုရှောက်နေသည်ဟုဆိုနိုင်သည်။အဲတော့နောက်တစ်ခုမြတ်စွာဘုရားသခင်ကသင်ကြားခဲ့တာကဓမ္မစရဏံသစ္စာမည်တဲ့။ဓမ္မကိုကိုးကွယ်ပါ၏လို့သာသင်ကြားခဲ့တယ်။ဗုဒ္ဓဘာသာဤဓမ္မကိုကိုးကွယ်ပါ၏လို့မသင်ကြားခဲ့ဘူး။ဗုဒ္ဓဘာသာဤဓမ္မရဲ့လို့လည်းမရှိဘူး။ဟိန္ဒူဓမ္မ၊ခရိယန်ဓမ္မရဲ့လို့လည်းမရှိဘူး။ဓမ္မဟာဗုဒ္ဓကိုကိုးကွယ်သူများအတွက်သာမဟုတ်အားလုံးသောလူများအတွက်ဖြစ်သည်။တက်ရှိတက်နဲ့ဆက်ကြဝဠာတစ်ခုလုံးကိုအုပ်ချုပ်သောပဂတိအမှန်တရားဖြစ်သည်။ဓမ္မစရဏံသစ္စာမည်လို့ပြောရင်သီလ၊သမာဓိ၊ပညာကိုကိုးကွယ်တာပဲ။ဘာဘာသာ၊ဘာခိုင်းခဏကိုမှကိုးကွယ်တာမဟုတ်ဘူး။ဓမ္မရဲ့အရေးအချင်းတွေ၊ဂုဏ်တော်တွေကဘာတွေလဲ။ဓမ္မဂုဏ်တော်6ပါးရှိတယ်။ပထမကသက္ကတောဘဂဝတာဓမ္မောတဲ့။သက္ကတောဆိုတာကဓမ္မစမှတ်လို့ရှိရင်ကောင်းမွန်သိချာစွာအတိတ်တွေရှင်းလင်းလို့ရသည်တဲ့။နားမလည်နိုင်တာမျိုးမရှိရဘူး။ပညာရှိများဉာဏ်ကျွမ်းပြတာမျိုးမဟုတ်ရဘူး။အပေါ်ယံအတိတ်တွေကတစ်မျိုးအတွင်းမှလူငယ်စုကနားလည်နိုင်တဲ့အတိတ်တွေနောက်တစ်မျိုးဒါမျိုးလည်းမရှိဘူးဓမ္မဟာမြေပြင်ဆိုနားလည်နိုင်ရမည်အားထုတ်ရမှာဖြစ်တဲ့အတွက်အင်မတန်ရှင်းလင်းစွာနားလည်နိုင်ရမည်ဒုတိယဂုဏ်တော်ကတန်တိဋ္ဌိခေါ်တဲ့ဓမ္မလမ်းကြောင်းပေါ်မှာရှောက်တဲ့အခါမှာကိုယ်ခံစားရသောအမှန်တရားဖြင့်သာရှောက်ရမည်တခြားလူခံစားရတဲ့အမှန်တရားဟာကိုယ့်အတွက်အမှန်တရားမဟုတ်ဘူး။ကိုယ်ကစိတ်ကူးဖြင့်တွေးတောထင်မြင်ခြင်းသာဖြစ်သည်။နောက်ဆုံးပန်းတိုင်ကိုမရောက်နိုင်ဘူး။လမ်းတော့ခြေလမ်းတိုင်းဟာကိုယ့်အတွက်အမှန်တရားဖြင့်သာဖြစ်ရမည်။နိဗ္ဗာန်ကိုလည်းမိမိကိုယ်တိုင်ခံစားရမှမိမိယုံကြည်နိုင်ဘူး။ဒါမှမိမိအတွက်အမှန်တရားဖြစ်မည်။အစမပြတ်မိမိခံစားရသောအမှန်တရားကိုရှုမှတ်မှသာလျှင်မှန်ကန်သောဓမ္မလမ်းကြောင်းဖြစ်သည်။အာကာလီကောဆိုတာကချက်ချင်းအကျိုးပေးသည်တဲ့။ဓမ္မကိုသိချာအားထုတ်လို့ရှိရင်အခုဘဝမှာပဲအကျိုးခံစားရမည်။ဒုက္ခဆင်းရဲခြင်းများနဲ့ကြည်နေသောအမှောင်တူတဲတွင်ရှိနေသောဘဝမှပုံမင်းဉာဏ်တော်တဟသာတမြတ်သောအမှောင်နည်းလာသောဘဝမျိုးဖြစ်လာရမည်တဲ့အဲတော့ဒီဒုက္ခကုံတော်ကအေဟိပတိကိုအတင်ကိုယ်တိုင်နာလက်စမ်းပါတဲ့မစုံမစမ်းအယံမယုံကြည်ပါနဲ့အားထုတ်ကြည့်ပါကိုယ်တွေ့ခံစားကြည့်ပြီးမှလက်ခံပါတဲ့ဒီလိုတရားတင်နာမျိုးကိုလာကြတဲ့လူများဟာတရားမှတ်နေရင်နဲ့ကိုမိဘမိဘမောင်နှမမိတ်ဆွေများကိုတတိယလာတယ်သူတို့ကလည်းလာရောက်လို့ဆီချင်းပြီးဘယ်သူဘဝဟာဖြင့်အလွန်သိချင်းရသောဒုတိယဖြစ်သည်သူအတွက်တော့အင်မတန်ကောင်းပါပဲစသဖြင့်အဲ့ဒီလိုစိတ်များဖြစ်ပေါ်လာသည်ဒီလိုစိတ်မျိုးကိုတားလို့မရဘူးပြီးတော့မှရုတ်တရက်တတိယလာသည်ငါအာနာပါနလုပ်နေရင်စိတ်တွေဘယ်ရောက်ပါလဲလို့ဖြစ်တယ်ဒါတကယ်အားထုတ်နေပြီးသင်္ခါရအညစ်အကြေးများတလွာချင်းကွာကြလာမှကိုယ်တိုင်အကျိုးခံစားရလာမှဖြစ်ပေါ်လာသောစိတ်မျိုးဖြစ်သည်တချို့တွေဒီလိုတရားသင်္ခါရမျိုးကိုလားဒီသိချာအားမထုတ်ဘူး ညာဘက်တရားဟောပွဲများတာနားထောင်ပြီးညာနေတယ်ဓမ္မနဲ့ဓမ္မနဲ့ဆိုပြီးငြိမ်းခုန်ဖို့သာစိတ်ဝင်စားတယ်အဲ့ဒီလိုလူမျိုးတွေစိတ်ထဲမှာတော့အေဟိပါတိကိုမဖြစ်ပေါ်လာဘူးတကယ်အားထုတ်နေတဲ့လူတွေကတော့ဒီစိတ်မျိုးကိုတားလို့မရဘူးဆယ်ရက်တင်တောင်းပြီးရင်တခြားလူတွေကိုလည်းတက်ဖို့တိုက်တွန်းတော့တာပဲဆိုင်ဆရာဆိုရင်လည်းတခြားလူတွေသိအောင်ဆိုပြီးစာဆောင်ပေါင်းများရေးတယ်တရားဟောဆရာဆိုရင်လည်းဟောပြပြောပြသည်ပိုက်ဆံတတ်နိုင်တဲ့လူတွေဆိုရင်လည်းဒီလိုတင်တော်မျိုးများဆက်လက်ပို့ချနိုင်ရန်အလိုငွေထည့်ကြသည်အလိုငွေမတတ်နိုင်တဲ့သူကလည်းတင်တော်တွေမှာလိုအပ်ပေးခြင်းဖြင့်ကူညီကြတယ်ဒါဟာအလိုအလျောက်ဖြစ်ပေါ်လာတာပဲတကယ်အားထုတ်ပြီးတရားကိုတကယ်တွေ့တဲ့သူတစ်ယောက်မှာအေဟိပါတိကိုကဖြစ်ပေါ်လာမှာပဲနောက်ကုံတော်တစ်ခုကဩပနေဟိကိုတဲ့ယူတမျှသောခြေလှမ်းတိုင်းဟာနောက်ဆုံးပန်းတိုင်တို့နီးတဲ့နီးစေရမယ်တဲ့ရှောက်နေတဲ့လမ်းဟာလမ်းဆုံးကြီးဖြစ်နေလို့ပြန်လှည့်ရတာမျိုးမရှိရဘူးလမ်းကြီးကရှင်းလင်းဖြောက်တန်းနေတာပဲလမ်းစမှလည်းအကျိုးခံစားရတယ်လမ်းအလယ်မှလည်းအကျိုးခံစားရတယ်လမ်းအဆုံးမှလည်းအကျိုးခံစားရတယ်သီလစတင်ပြင်ကြံရုံနဲ့အကျိုးခံစားရတယ်သမာဓိပြင်ကြံတော့ပုံမှုအကျိုးခံစားရသည်ပြင်ညာပြင်ကြံတော့အခါများစွာသောအကျိုးခံစားရသည်နိဗ္ဗာန်ကိုမျက်မှောက်ပြုသောအဆုံးရှိသောအကျိုးခံစားရသည်ဒါကြောင့်ဖြန်းသမျှသောခြေလှမ်းကအနကားမဖြစ်ရဘူး။ပန်းနိုင်ဖို့တဏှာနီးစေရမည်။နောက်ဆုံးကုံတော်ကတော့ဖြစ်ဆက်တံဝေတိတ္တပါဝိညူဟိတိတဲ့။ဖြစ်ဆက်တံဆိုတာကလူတိုင်းမိမယောက်ျားမရွေးအဖြူအမဲမရွေးဘာမှခွဲခြားခြင်းမရှိပဲဤလမ်းပေါ်မှာရှောက်နိုင်လေတဲ့။သူမီသောအကျိုးများခံစားရသည်တဲ့။ပဂတိအမှန်တရားဖြစ်တဲ့အတွက်ကြောင့်ဖြစ်သည်။ကိုကိုကိုဘာပဲခေါ်ခေါ်ဘာဘာသာဘာတိုင်းကနာပဲဖြစ်ဖြစ်အကြောင်းမထူးဘူး။ငါဘာသာကိုအရင်ပြောင်းမှငါဘာသာကနင့်ကိုအကျိုးတရားရစေဘူးဆိုတာမျိုးဟာမမှန်ဘူး။ဂိုင်းကနာနှောင့်ယှိုးတာဖြစ်တယ်။ကိုကိုအကျိုးမဖြစ်ဘူး။ဓမ္မဟာမည်သူမဆိုအာထုတ်ပါကအကျိုးပေးနေ။အဲ့တော့ဆက်လက်ပြီးဗုဒ္ဓကလူတွေကိုစိတ်ခိုးပုံစိတ်ခိုးနည်းဘယ်လိုသင်ကြားပေးခဲ့သလဲဆိုတော့ပန်ကန်စရဏံဖြစ်စာလေးတဲ့တန်ခါကိုကိုးွယ်ပါ၏ဗုဒ္ဓဘာသာ၏တန်ခါကိုကိုးွယ်ပါ၏လို့မသင်ပေးခဲ့ဘူးအနှစ်900လုံးလုံးအိန္ဒိယမှာဓမ္မဟာရှင်းမှန်စွာတရှိနေတဲ့အချင်းတစ်ချင်းလုံးမှာလူတူးတရားမှမိမိကိုယ်ကိုဗုဒ္ဓဘာသာလို့မခေါ်ကြဘူးကိုင်းကနာမဟုတ်တဲ့အတွက်ကြောင့်ဖြစ်တယ်။သီလ၊သမာဓိ၊ပညာကိုအာမထုတ်ခြင်းနဲ့ဗုဒ္ဓဘာသာလို့ခေါ်နေလို့အလကားပဲ။သီလ၊သမာဓိ၊ပညာကိုအာထုတ်နေရင်လည်းကိုယ့်ကိုယ်ကိုခေါ်နေတာကောဓမ္မဟာအာထုတ်ဖို့သာဖြစ်တယ်။တန်ခါကလည်းဗုဒ္ဓဘာသာရဲ့တန်ခါသာမဟုတ်ဘူး။တန်ခါကုံတော်ကဘာလဲဆိုတာကိုသိရမယ်။တန်ခါကုံတော်၉ပါးရှိတယ်။ဒါပေမဲ့အကျဉ်းချုပ်အားဖြင့်တော့ပုပ္ပတိပန်နောတဲ့လမ်းပေါ်မှာရှောက်နေသူအကျိုးတရားကိုရစေပြီးလမ်းပေါ်မှာရှောက်နေသူအနည်းဆုံးသောတာပန်အရှင်တို့ရောက်ရှိပြီးသူဖြစ်ရမည်တဲ့နိဗ္ဗာန်ကိုအနည်းဆုံးတစ်ချိန်မျက်မှောက်ပြီးသူဖြစ်ရမည်တဲ့အဲတော့ဘုရားတရားတန်ဃာတို့ကိုယုံကြည်တယ်ကြည်ညိုတယ်ဆိုရင်ဤလိုရဲ့ဂုဏ်တော်များကိုသိရှိနားလည်ပြီးထိုအရေးအချင်းများနှင့်ပြည့်စုံအောင်အားထုတ်လို့စိတ်ပေါ်ပေါက်ရမယ်အားထုတ်နေရမယ်တို့မှသာမှန်ကန်သောယုံကြည်မှုဖြစ်သည်အဲတော့သဒ္ဓတရားနဲ့ပတ်သက်လို့တော့အကျယ်ချဲ့ကြည့်ရှင်းပြခဲ့ပြီသဒ္ဓတရားဟာမှန်ကန်စင်ကြယ်ရင်ကိုယ့်ရဲ့မိစေဖြစ်တယ်အရင်ယုံကြည်ကိုးစားမှုတော့မဖြစ်ရဘူးဒုတိယမိတ်ဆွေကဝိရိယဖြစ်သည်မှန်ကန်သောယုံကြည်မှုရှိသည့်တန်အောင်ဝိရိယမရှိရင်ပန်းမှန်သူမရောက်ဘူးဒီဝိရိယကလည်းမှန်ကန်သောယုံကြည်မှု ပညာဖြင့်စူးစမ်းမှုတို့ဖြင့်ရှင်တွဲနေသောဝိရိယဖြစ်ရမည်။ပုံရိပ်ဥပမာတစ်ခုပြောရမယ်ဆိုလို့ရှိရင်ဗာရာဏစီကြီးမှာတစ်ညချင်း400လာပြည့်နေ့များတစ်ညမှာလှေလောထွက်ကြတယ်။တစ်ညအလုံးလှေလောလိုက်ကြတာချွေးတွေထွက်ပင်မနဲ့မိုးလင်းတဲ့အခါမှာလှေဟာလုံးဝမရေဘူးဆိုတာတွေ့ရတယ်။လှေကိုကမ်းမှချီထားသောကျိုးကိုဘယ်သူမှမဖြုတ်ကြဘူး။အဲ့တော့ဘယ်လောက်ပဲဝိရိယစိုက်ပြီးစီကိုလွှမ်းနေသည်ဒီအဝိဇ္ဇာဆိုတဲ့ကျိုးကိုမဖြုတ်ရင်ဘယ်လောက်ပဲအားထုတ်နေသည်ခီးမပေါက်ဘူး။ဒါကြောင့်ဘယ်လိုအားထုတ်ရမလဲဆိုတာကိုနားလည်ရမယ်။တတိယမိတ်ဆွေကတော့တတိဖြစ်တယ်။ယခုမျက်မှောက်ကာလကိုရှုမှတ်ခြင်းဒီသာလျှင်တတိဖြစ်သည်။မျက်မှောက်ကာလတွင်မိမိနှင့်ပတ်သက်နေသောမိမိ၏ခန္ဓာကိုအတွင်း၌ဖြစ်ပေါ်သောအမှန်တရားကိုယ်တွေ့ခံစားနေရသောအမှန်တရားကိုသာတတိပြုရမည်။အဲ့ဒါဒုက္ခမိတ်ဆွေကတမာတိမှန်ကန်သောတမာတိဖြစ်ရမယ်။စိတ်ဟာတမဲ့မှုတစ်ခုခုပုံမှာမူတည်ပြီးစဉ်းစားနေနိုင်သည်။တမာတိရနေနိုင်သည်။ဒါပေမဲ့ဒါဟာကိုယ့်ကိုယ်ကူညီမဲ့တမာတိမျိုးမဟုတ်ဘူး။တမာတိဖြစ်ရမယ်။တမဲ့မှုယူဆမုန်တည်မှုများမရှိတဲ့မျက်မှောက်ကာလရဲ့အဖြစ်မှန်ကိုရှုမှတ်နေရမယ်။တခဏပြီးတခဏတခဏပြီးတခဏအစမပြတ်ရှုမှတ်နေနိုင်ရင်မှန်ကန်သောသမာဓိဖြစ်တယ်။မိတ်ဆွေနံပါတ်5ကပညာဖြစ်သည်။ပညာမှအရင်ကပြောခဲ့သလိုပဲ၃မျိုးရှိတယ်။ဒုက္ခမာယပညာဆိုတာကစက်ဖတ်ခြင်းဖြင့်ရရှိသောပညာ၊တရားနာခြင်းဖြင့်ရရှိသောပညာ။သိဒ္ဓမာယပညာဆိုတာကကြာဘူးထားတာဖတ်ထားတာတွေကိုအတိအမြန်ဖြင့်စူးစမ်းချင်းချင်းတွေ့ဆောင်ပြီးငါကုန်ပြီလို့ထင်နေတယ်ဒီပညာမျိုးနဲ့မလုံလောက်ဘူးဘာဝနာမာယပညာကိုတွေ့ခံစားမှုဖြင့်သိရှိသောပညာဖြစ်ရမယ်ဓမ္မသာလျှင်စိတ်ဟာညီများပြီးဥပ္ပခာဖြင့်ရှုတတ်မည်ထို့အခါနေ့စဉ်ဘဝမှာလည်းစိတ်ဟာပြင်းပြင်းမြတ်တတ်မည်နေ့စဉ်မှာလောကဓာတ်တရားများကိုကြုံတွေ့ရတဲ့စိတ်ကိုတည်ငြိမ်စွာထားနိုင်ဖို့အတွက်ဘာဝနာမာယပညာလိုသည်။ပုံရင်တစ်ခုပြောရမယ်ဆိုလို့ရှိရင်တတိယကြီးတဦးတည်သွားတဲ့အခါမှာသူ့ရဲ့သားနှစ်ယောက်ဟာကျန်တဲ့ပစ္စည်းတွေအားလုံးကိုအမွေတဝက်စီခွဲဝေပေးကြတယ်။အဲ့တော့အားလုံးပစ္စည်းတွေခွဲပြီးတဲ့အခါမှာအတူကလေးတစ်ခုကိုသွားတွေ့တယ်။အဲ့ဒီသူကလေးထဲမှာလက်ဆွနှစ်ကွင်းတွေ့တယ်။တစ်ကွင်းကစိန်လက်ဆွ၊တစ်ကွင်းကငွေလက်ဆွ။အဲ့တော့တားကြီးလုပ်တဲ့လူကလောဘတဲပြီးဒီစိန်လက်ဆွဟာဘိုးရှင်ပေါင်ဆက်ကထားခဲ့တဲ့ပစ္စည်းနဲ့တူတယ်။ဒါကြောင့်ငါကတားကြီးဖြစ်တဲ့အတွက်ကြောင့်ငါယူမှဆက်လက်ပြီးတားရှင်ရင်းဆက်ပေးသွားနိုင်မယ်။ဒါကြောင့်စိန်လက်ဆွကိုငါယူမယ်။ငွေလက်ဆွကိုနေယူလို့ပေးတယ်။ညီလုပ်တဲ့လူကလည်းပြုံးပြုံးလေးနဲ့ပဲလက်ခံလိုက်တယ်။ဒီလက်စွပ်တစ်ကွင်းစီလက်သားမှာဝထားကြတယ်အဲ့တော့အကိုလုပ်တဲ့လူဟာလောကဓာတ်တရားများကြုံတွေ့ရအတိုင်းญาติအပြောင်းအလဲများနဲ့ကြုံတွေ့ရအတိုင်းစိတ်မငြိမ်မငြိမ်ဖြစ်တယ်အကြောင်းအကုန်တွေအခုญาติလေးကตายလာရင်စိတ်မှမတည်မငြိမ်ဖြစ်ပြီးထကြွတယ်ကျောင်းญาติရောက်လို့ရှိရင်စိတ်တက်ကြတယ်ဒီလိုနဲ့ပဲစိတ်ဟာအငြင်းငြိမ်မငြိမ်ဖြစ်နေတာပဲနောက်ဆုံးများဖြင့်ဒါစိတ်ဟာအငြင်းတင်းမာနေတယ်။နောက်ဆုံးတော့တွတ်တွတ်လည်းယူသွားတယ်။ငွေလက်ဆွရထားတဲ့ညီကတော့စဉ်းစားတယ်။ငါတို့အဖေဟာအဖိုးတန်တဲ့စိတ်လက်ဆွကိုတေချာသိမ်းထားတာကတော့အဓိပ္ပာယ်ရှိပါတယ်။ဒီအဖိုးမတန်တဲ့ငွေလက်ဆွကိုဘာဖြစ်လို့စိတ်လက်ဆွနဲ့အတူသိမ်းထားပါလဲ။အကြောင်းရှိမယ်ဆိုပြီးတေချာကြည့်လိုက်တဲ့အခါမှာဒီငွေလက်ဆွပေါ်မှာစာရေးထားတာကိုတွေ့တယ် This will also change တဲ့ဒီအရာဒီလဲပြောင်းလဲနိုင်မယ်တဲ့အဲ့ဒါသူသင်ဆုံးမစကားပဲဆိုပြီးမှတ်သားထားတယ်ဘာလောကဓာတ်နဲ့ပဲကြုံတွေ့ကြုံတွေ့ဘာရာဒီပဲရောက်ရောက်စိတ်ကိုအမြဲတည်ငြိမ်အောင်ထားနိုင်ရတယ်အစွဲအလံတာရောစဉ်ကင်းသောစိတ်ဖြင့် ဒီနေ့ငါဟုကပါတယ်လေတရားဝိရိယတတိသမာဓိနဲ့ပညာတို့ဖြစ်တယ်။ဒီနေ့ငါဟုကိုယ်နဲ့အမြဲထားပါကအမြဲစင်ကြယ်စွာနှင့်တန်ဆွမ်းစေပါကတရားသူမှကိုယ်ကိုအနိုင်ယူလို့မရပါဘူး။ကျန်ရှိသေးတဲ့သုံးရက်မှာပညာကိုဆက်လက်ပွားများပါဒုက္ခဆင်းရဲခြင်းအလုံးစိတ်မချမ်းသာမှုအလုံးမှကင်းလွတ်ကြပါစေ။ကျွတ်လွတ်မှုဤအေးချမ်းမှုမြင့်မှုတို့ကိုခံစားရပါစေ။ တမ်းမှုရရှာမုန်တိမှုမာရင်းစွာယုံကြည်မှုဟူသောအနောက်အဖွဲ့များမှကင်းလွတ်ကြပါစေ။စိတ်မှန်သောပျော်ရွှင်မှုစိတ်မှန်သောငြိမ်းချမ်းမှုစိတ်မှန်သောညီညွတ်မှုတို့ကိုခံစားကြရပါစေ။ဂဝေတုတ္တပမင်္ဂလံဂဝေတုတ္တပမင်္ဂလံဂဝေတုတ္တပမင်္ဂလံ ta du ta du ta du